Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်နှမ်းချမ်းမြေကြပါစေ VOA American တန်ခါနေ2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ24.50 MHz ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်စမိုးဝေပါခင်ဗျာခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းလေးကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဖိလစ်ပိုင်နိုင်ငံလူဆုံးကျွန်းကိုမန်ကော့တိုင်ဖုန်းမုန်တိုင်းဝင်တိုက်တာမှာလူ16ယောက်ထဲမှာတည်ဆိုးပါတယ်အမေရိကန်မြောက်ကရိုလိုင်းနားပြည်နယ်ကို Florence Hurricane မုန်တိုင်းဝင်လာမှာတော့တည်ဆိုးသူ9ယောက်ထဲမှာရှိပါတယ်တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေအင်ကာနေပြုံရမ်းမှာဒီနေ့တွင်တတိယထိပ်သီးအစည်းအဝေးလုပ်ဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတက်ဆက်ပြီးကြားကြမယ်သတင်းတော်လေးတွေမှာဆိုရင်တော့
တိုင်းယူကြတဲ့မြန်မာဧကဟာတန်းစီရှိနေတာမို့ NLD ဟာအစိုးရဖွဲ့ပြီးနှစ်လအတွင်းပြန်လည်စီစဉ်ရေးဖို့ကုန်ပြီ
ဦးအောင်ခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်မှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်မြေတဲ့ပင်တဲ့ကနေကဲတင်ထားတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့ကိစ္စဘယ်လိုပဲပုံကန့်တွဲဖြစ်ရှင်းမလဲဆိုတာကိုဥရောပနိုင်ငံတွေသဘောတူဖို့လိုတယ်လို့ကုလသမဂ္ဂဒုက္ခသည်ရေးတာဝန်ရှိသူသူကပြောကြလိုက်တဲ့အကြောင်းနားဆင်ရမှာပဲနောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာစနေညတိုင်းလေးလိုက်အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြဖို့ရှိပါတယ်အခုရင်းဆုံးတော့တနင်္ဂနွေနေ့ကထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညောင်ဝင်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါဖိလစ်ပိုင်နိုင်ငံမြောက်ပိုင်းလူဆောင်ကျူးကိုကျွန်းကိုမန်ကော့စူပါတိုင်ဖုန်းမုန်တိုင်းကြီးစနေနေ့အာရုံမတက်ခင်မှာဝင်တိုက်တာကြောင့်လူ16ယောက်ထဲမှာတည်ဆုံပြီးမိုးပြင်းထန်စွာပြီးတော့မြေပြိုကျတာတွေရှိတယ်လို့လူနေအများပြပျက်စီးသွားပါတယ်စူပါတိုင်ဖုန်းမုန်တိုင်းအဆင့်ကနေတိုင်ဖုန်းမုန်တိုင်းအဆင့်ကိုရှော့ချထားလိုက်ပြီးဖြစ်ပေမဲ့လည်းမုန်တိုင်းဟာအားပြင်းနေစေဖြစ်ပြီးလူဦးရေ9သန်းကျော်မုန်တိုင်းဘေးသင့်မဲ့အရေးရင်ဆိုင်နေရတာပါမုန်တိုင်းတန်ခံစားရမဲ့အန်ဒရီအမြင့်မားဆုံးရှိနေတဲ့ဖိလစ်ပိုင်နိုင်ငံမြေဒေသတွေကလူပေါင်း 18,000 ပတ်ဝန်းကျင်ကိုဘေးလွတ်ရာရွှေ့ပြောင်းပေးထားပါတယ်မနီလာမြို့တော်အပါအဝင်လူဆောင်ကျွန်းပေါ်ကတည်နေတဲ့မြို့အများစုမှာမုန်တိုင်းအန်ဒရီသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီနိုင်ငံကြီးဝန်ကြီးဝေါင်ယီဟာဒီကနေ့မှာဖိလစ်ပိုင်နိုင်ငံခီးစဉ်စတင်မှုစီစဉ်ထားတာဖြစ်ပေမဲ့မုန်တိုင်းအန်ဒရီရှိနေတာကြောင့်ခီးစဉ်ကိုရွှေ့ဆိုင်းဖို့နိုင်ငံကြားသဘောတူထားပါတယ်။ဒီဘခီးစဉ်သုံးမုန်တပုံအပါအဝင်လေရင်ခီးစဉ်150လောက်ကိုပဲဖြတ်ထားပြီးရေချောင်းသွားလာရေးတွေကိုလည်းရပ်ဆိုင်းထားပါတယ်။မုန်တိုင်းဟာအခုဆိုရင်ဟောင်ကောင်ကျွန်းနဲ့တရုတ်တောင်ပိုင်းဒေသတွေဘက်ကိုဥတီယူလျားသွားနေပြီးတရုတ်နိုင်ငံကွမ်တောင်းပြည်နယ်ဟာလည်းမုန်တိုင်းလမ်းကြောင်းအတွင်းမှာကျနေပါတယ်။တနင်္ဂနွေနေ့လည်းဒါမှမဟုတ်ညနေပိုင်းလောက်မှာကွမ်တောင်းပြည်နယ်ကံယူတန်းတနေရာယာကနေကုန်းတွင်းပိုင်းကိုမန်ကော့မုန်တိုင်းဝင်လာမယ်လို့တရုတ်မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ဒေသခံတွေအနေနဲ့အစိုးဆုံးအခြေအနေတွေကြိုတင်ပြင်ဆင်ထားကြဖို့လူမျိုးရေးဆိုင်ရာဝန်ကြီးလီကာချူကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံအတွက်တော့တချို့ဒေသတွေမှာမိုးကြီးရွာမယ့်အခြေအနေပဲရှိပါတယ်
။ Florence Hurricane မုန်တိုင်းကြောင့် American အရှိတောင်ဘက်ကျန်းဒေသမှာအင်ဂျင်နဲ့စီးပွားရေးလုပ်ငန်းပေါင်းတသန်းလောက်လျှက်စင်ပြီးပြတ်တောက်နေပြီးအရေးပေါ်ဘေးလွတ်ရာကိုရွှေ့ပြောင်းနေကြရပါတယ်။မုန်တိုင်းကြောင့်မိုးတဲထန်ပြီးအပျက်စီးများတဲ့ရေလွှမ်းမှုမှုတွေတောင်နဲ့မြောက်ကယ်လိုရိုင်းနားပြည်နယ်တွေမှာဆက်လက်ဖြစ်ထွန်းနေတယ်လို့အမျိုးသားဟာရီကိန်းမိုးလေဝသဌာနကပြောပါရယ်။ဒါအပြင်မြောက်ကယ်လိုရိုင်းနားအရှိတောင်ပိုင်းနဲ့တောင်ကယ်လိုရိုင်းနားအရှိမြောက်ပိုင်းတို့မှာစနေနေ့ကဒိုနေဒိုလေဆင်နှာမောင်းကြီးတွေဖြစ်ပေါ်လာမယ်လို့ခန့်မှန်းထားပါရယ်။မုန်တိုင်းတိုက်ခိုက်မှုကြောင့်ဖြစ်ပေါ်လာတဲ့အခြေအနေတွေကိုကင်တွဲဖြေရှင်းဖို့အတွက်ပြည်ထောင်စုအစိုးရကလုံနိုင်သမျှကိုအရှိန်မြင့်လှုံ့ဆော်ပေးဖို့သမ္မတထရမ့်ကကမ်းလှမ်းထားတယ်လို့တောင်ကယ်လိုရိုင်းနားအုပ်ချုပ်ရေးမှူးဟန်ရီမက်မတ်စတာကဆိုပါရယ်။ဒီမုန်တိုင်းကြောင့်အခုချိန်ထိအနည်းဆုံးလူပေါင်း12ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်
။တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေကြား2018ခုနှစ်တွင်တတိယကြိမ်ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ18ရက်အင်္ဂါနေ့ကျရင်ပျုံယမ်းမြို့တော်မှာကျင်းပဖို့ရှိပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းမှာကိုရီးယားနိုင်ငံကြားနှစ်ပေါင်းများစွာတွင်ပထမဆုံးထိပ်သီးအစည်းအဝေးကိုနိုင်ငံနေဆက်စစ်မဲ့ဆိုမှရှိတဲ့ပန်းမွန်ဂျုံကျေးရွာမှာကျင်းပပြီးမေလမှာအရေးပေါ်ထိပ်သီးအစည်းအဝေးတစ်ခုထပ်လုပ်ပါတယ်။အဲဒီနောက်ဇွန်လမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်တို့စင်ကာပူမှာထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက်အခုတခါတောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့မြောက်ကိုရီးယားကောင်းဆောင်တို့ပြုံရမ်းမှာထိပ်သီးအစည်းအဝေးပါပါစင်ကာပူထိပ်သီးအစည်းအဝေးပြီးတဲ့နောက်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာတည်တာထင်ရှားတဲ့တိုးတက်မှုတွေရမလာပဲအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေကလည်းရပ်ဆိုင်းနေကြပါဒီအခြေအနေတွေကိုပြောင်းလဲပြီးတိုးတက်မှုရလာအောင်ရှေ့ဆက်လှုံ့ဆော်ဖို့အတွက်သမ္မတမွန်ဂျဲအင်အနေနဲ့အပြင်းအထန်ရင်ဆိုင်လှုံ့ဆော်ရဖို့ရှိပါလေသမ္မတမွန်ဂျဲအင်ရဲ့ပြုံရမ်းခီးစဉ်ဟာတောင်ကိုရီးယားကောင်းဆောင်တို့အနေနဲ့10နှစ်ကျော်အတွင်းပထမဆုံးမြောက်ကိုရီးယားခီးစဉ်ဖြစ်ပါလိမ့်မယ်။အခုထိပ်သီးအစည်းအဝေးမှာထိတ်ဆုံးကပါဝင်တဲ့အကြောင်းအရာကတော့1950-53ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်တစ်ခုထုတ်ပြန်ရေးကိစ္စဖြစ်ပါတယ်။ ဒီကြေညာချက်ကိုဒီနှစ်ကုန်ပိုင်းမှာထုတ်ပြန်ဖို့ကိုရီးယားနိုင်ငံစလုံးကပြောဆိုထားကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဒီလိုကြေညာချက်မျိုးမထုတ်ခင်မှာကိုရီးယားကျွမ်းကျင်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာခိုင်မာတဲ့နောက်ထပ်လှုပ်ဆောင်ချက်တွေအရင်ဆုံးဖြစ်လာဖို့လိုလားနေတာပါ။ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်ထုတ်ပြန်လိုက်မယ်ဆိုရင်တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုယူသိမ်းရေးအမေရိကန်အတွက်ဖိအားပိုဖြစ်လာနိုင်တယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။
အမေရိကန်ပြည်ထောင်စုကစစ်ရုံတစ်ခုမှာမွတ်စလင်အလို့သမားတွေကိုဝတ်ပြုစုတောင်းဖို့ရန်နာချိန်မပေးတာအပြင်အလို့ခွင်တွင်ခွဲခြားဆက်ဆံမှုလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်အတွက်ကာဂေးမစ်ဆလူရှင်အသားထုတ်ပို့တဲ့ကုမ္ပဏီကရောရင်းငွေဒေါ်လာတန်တန်းခွဲပေးဖို့သဘောတူလိုက်ရပါတယ်။မွတ်စလင်အလို့သမား138ဦးကကာဂေးအသားထုတ်ပို့ရေးကုမ္ပဏီပေါ်တရားစွဲဆိုရတဲ့အမှုကိုနှစ်ပေါင်းများစွာကြားနာခဲ့ပြီးရောရင်းငွေဘလောက်ပေးရမယ်ဆိုတာကိုပြီးခဲ့တဲ့တောက်ကြာနေ့ကအမေရိကန်အလုအကန်အခွင့်အလမ်းတန်းတူညီမျှရေးဆိုင်ရာကော်မရှင် EEOC ကတင်ညာခဲ့တာဖြစ်ပါတယ်။အဲ့ဒီအလုသမားတွေကအများစုဟာဆိုမာလီနိုင်ငံကနေရွှေ့ပြောင်းအခြေချလာသူတွေဖြစ်ပါတယ်။ကိုလိုရာဒိုပြည်နယ်ဖို့ဒ်မော်ဂန်မြို့ကအသားထုတ်လုပ်တဲ့စစ်ရုံတစ်ခုမှာမွတ်စလင်တွေအတွက်ဝတ်ပြုစုတောင်းချိန်မပေးတဲ့အတွက်မွတ်စလင်အလုသမားတွေ၃ရက်ကြာဆန္ဒပြတာကိုအလုကနေထုတ်ပစ်ခဲ့ပြီးတဲ့နောက်အခုလိုတရားစွဲဆိုတဲ့အမှုကို2016မှာစတင်ခဲ့တာပါ။အဲ့ဒီဆိုင်ုံမှာဆိုမာလီနဲ့အာဖရိကကမွတ်စလင်အလို့သမားတွေဟာဝတ်ပြုစုတောင်းချိန်ငင်းပယ်ခံရတာအပါအဝင်အလို့ကနေထုတ်ပစ်ခံရတဲ့ခွဲခြားဆက်ဆံမှုခံရတာကိုတွေ့ရကြောင်း EEOC ကပြောပါတယ်။အဲ့ဒီဆိုင်ုံကနောက်ပိုင်းမှာမူဝါဒကိုပြောင်းလဲလိုက်ပြီးမွတ်စလင်အလို့သမားတွေဝတ်ပြုစုတောင်းဖို့အချိန်အနည်းငယ်ပေးခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40kHz 9653ညာတိုင်းဒိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ UI ကနေဒီနေ့ကနေမနေ့ဖက်ဒီနေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားပင်လယ်ော်နိုင်ငံများနှီးပညာနှင့်စီးပွားရေးဆိုင်ရာကန္တာဘုံစုံပူပေါင်းဆောင်ရွက်ရေးဘင်စတစ်အဖွဲ့ဝင်နိုင်ငံတွေကတပ်ဖွဲ့တွေပါဝင်တဲ့ပထမဆုံးချိန်ပူးတွဲစီရေးလေ့ကျင့်မှုကိုအိန္ဒိယနိုင်ငံမဟာရာစထရာပြည်နယ်ပူနေမြို့မှာစက်တင်ဘာလ10ရက်နေ့ကစပြီးတော့ပြုလုပ်နေပါတယ်
။ It was an unique opportunity for all the members of the BIMSTEC nations to participate in a joint
exercise. အဖွဲ့ပေါင်းစုံတစ်ခုတည်းအောက်ကနေပူးတွဲစီရေးလေ့ကျင့်မှုမှာပါဝင်ရတာဟာဘင်စတစ်အဖွဲ့ဝင်နိုင်ငံအားလုံးအတွက်သူမတူတဲ့အခွင့်အလမ်းတစ်ခုပါ။ဒီလေ့ကျင့်မှုကနေကျွန်တော်တို့ရဲ့စီးရေးအသည့်တုဒ္ဒါကိုတိုးတက်မှုရစေနိုင်ပြီးနီးပြူဟာပိုင်းလေ့ကျင့်မှုတွေလည်းပြောင်းလဲတိုးတက်လာနိုင်ပါတယ်။ဒီကနေ့တစဉ်အနာဂတ်မှာအကြံသက်ဝါဒတံပြန်နှိမ်နင်းရေးပူပေါင်းဆောင်ရွက်မှုကိုအထောက်အကူဖြစ်စေပါမယ်လို့စီးရေးလေ့ကျင့်မှုမှာပါဝင်တဲ့ဘင်္ဂလားဒေ့ရှ်ကြီးတက်ကပုံမူရှာရီယတ်ကပြောပါတယ်။စက်တင်ဘာလ16ရက်နေ့အထိတရင်တစ်ပတ်ကြာလုပ်တဲ့ဒီစီးရေးလေ့ကျင့်မှုကို Milex 18 လို့နာမည်ပေးထားပြီးလေကြောင်း၊ကုန်းမော်၊တစ်တောဒေသနဲ့ရေပြင်တွင်းစီးရေးလေ့ကျင့်မှုတွေပါဝင်ပါတယ်။စီးလေ့ကျင့်မှုတွင်အဓိကထားလေ့ကျင့်ကြတာကတော့လက်လုပ်ဖောက်ခွဲရေးပစ္စည်း IED တွေကိုရှာဖွေရှင်းလင်းတာနဲ့ရှာဖွေပိတ်ဆို့ရေးဆိုင်ရာစစ်ဆင်ရေးတွေဖြစ်ပါတယ်။1998ခုနှစ်ကစတင်ထူထောင်တဲ့ BIMSTEC မှာအဖွဲ့ဝင်နိုင်ငံတွေအဖြစ်မြန်မာနိုင်ငံနဲ့အတူအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဒေဝီလင်္ကာ၊ထိုင်း၊ဘူတန်နဲ့နီပေါနိုင်ငံတွေပါဝင်ပါတယ်။အဖွဲ့ဝင်နိုင်ငံအားလုံးရဲ့လူဦးရေစုစုပေါင်းဟာတကမ္ဘာလုံးလူဦးရေရဲ့22%ရာခိုင်နှုန်းရှိပြီးနိုင်ငံအားလုံးရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP စုစုပေါင်းကဒေါ်လာ 1.5 ထရီလီယံရှိပါတယ်။BIMSTEC အဖွဲ့ရဲ့ထည်သည့်အစည်းအဝေးကိုပြီးခဲ့တဲ့ဩဂုတ်လကပိုင်းကပဲနီပေါ်နိုင်ငံခတ်မန်ဒူးမြို့တော်မှာကျင်းပပြီးသမရဥပဝင်မြင့်တက်ရောက်ပါတယ်
။မလေးရှားဝန်ကြီးချုပ်မဟာသာမိုဟာမက်ကလာမယ့်နှစ်နှစ်အတွင်းစီစဉ်ထားတဲ့အတိုင်းသူ့ကိုဝန်ကြီးချုပ်ယာဒူလွှဲပြောင်းပေးမယ်ဆိုတာတန်လျာမရှိကြောင်းအန်နွာအီဘရာဟင်ကပြောဆိုလိုက်ပါတယ်။အာရှတလွားကစီးပွားရေးခေါင်းဆောင်တွေနဲ့ပညာရှင်တွေတက်ရောက်နေတဲ့စင်ကာပူထည်သည့်ညီလာခံပြင်ပမှာတရင်ရောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါ။
The succession plan is as agreed. Let PM Mahathir.
ဝန်ကြီးချုပ်အဖြစ်ဆက်ခံရေးအစီအစဉ်ကကျွန်တော်တို့သဘောတူထားတဲ့အတိုင်းပါပဲ။တိုင်းပြည်မှာဖြစ်ရှင်ရမယ့်ပြဿနာတွေကိုဝန်ကြီးချုပ်မဟာသာကဆောင်ရွက်နေသေးပါ။သူ့ကိုထောက်ခံမှုပေးရပါလိမ့်မယ်။ဒါကတိတ်ကိုအရေးကြီးပါတယ်။ကျွန်တော်တို့အနေနဲ့ဘာမှအလောတကြီးလုပ်စရာမလိုပါဘူး။မဟာသာဟာနိုင်ငံရဲ့အရေးကြီးတဲ့ကဏ္ဍမှာလှုပ်ရှားနေတာဖြစ်ပါတယ်။ကျွန်တော်တို့တိုင်းပြည်တည်ငြိမ်ဖို့လိုပြီးဦးဆောင်မှုပေးနိုင်တဲ့ခေါင်းဆောင်ကောင်တစ်ယောက်ရှိဖို့လိုပါတယ်။ဒါအတွက်ထိရောက်မှုရှိအောင်သူလုပ်ပြနိုင်လိမ့်မယ်ဆိုတာယုံကြည်ပါတယ်လို့အန်နဝါကပြောကြားသွားတာပါ။တချင်ကနိုင်ငံရေးရံဘက်တွေဖြစ်တဲ့အန်နဝါနဲ့ဝန်ကြီးချုပ်မဟာတာရုဟာအနည်း20လောက်ရန်စားတွေရှိခဲ့တာကိုဘေးဖယ်ထားပြီးပြီးခဲ့တဲ့မေလရွေးကောက်ပွဲမှာသူတို့ရဲ့၄ပါတီညွန်ပေါင်းအဖွဲ့အနိုင်ရအောင်လှုပ်ဆောင်ခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းမှာသူတို့ပါတီကလွှတ်တော်အမတ်တအူးနှုတ်ထွက်ဖို့ရှိပြီး လာမယ့်ကြားရွေးကောက်ပွဲမှာသူဝင်ပြိုင်သွားမယ့်အစီအစဉ်ဟာလည်းဝန်ကြီးချုပ်အဖြစ်ဆက်ခံရည်လမ်းကြောင်းတွေကအစိပ်ပိုင်းဖြစ်တယ်လို့အန်ဝါကပြောပါရယ်အာနာလွှဲပြောင်းပြီးမဲ့ဂတိကိုသူ့အနေနဲ့ဖြစ်မှာမဟုတ်ကြောင်းလည်းဝန်ကြီးချုပ်မဟာတာကပြောကြားထားပါရယ်ကြားပြရွေးကောက်ပွဲကိုတော့နှစ်လအတွင်းကျင်းပဖို့ရှိပြီးကျင်းပမယ့်ရက်ကိုရွေးကောက်ပွဲကော်မရှင်ကသတ်မှတ်မှာဖြစ်ပါရယ
်စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲစဉ်တွေမှာတော့ Chelsea နဲ့ Liverpool အသင်းတို့၅ပွဲစတက်အနိုင်ရတဲ့အတွက်သူတို့နောက်ကနေပြီးတော့ကတ်လိုက်နေတဲ့ Man City အသင်းတဲ့အတားရပြီးတော့အမှတ်ပေးစရာထိတ်ဆုံးမှဆက်ပြီးတော့ရပ်တည်နေကြပါတယ်။ Liverpool အသင်းကအဝေးကွင်းမှာ Tottenham Hotspur အသင်းကို၂ဂိုးတကူနဲ့နိုင်ပြီး Chelsea ကတော့အင်ကွင်းမှာ Cardiff City ကို၄ဂိုးတကူနဲ့နိုင်တာပါ။ Man City အသင်းကလည်းသူတို့အင်ကွင်းမှာပဲ Fulham အသင်းကို၃ဂိုးပြန့်နဲ့နိုင်ရပါတယ်။ Man City ဟာ၅ပွဲကစားပြီးတော့မှ၄ပွဲနိုင်တဲ့ပွဲတည်ရကြတဲ့အတွက်အမှတ်ပေးစရာမှာ Chelsea နဲ့ Liverpool တို့နောက်မှာရောက်နေတာဖြစ်ပါတယ်။ဒီနေ့ဘောလုံးရာသီအဖွင့်ကလေးကရုန်းကန်နေရတဲ့ဂျိုဆေမိုရီညိုရဲ့မန်ချက်စတာယူနိုက်တက်အသင်းကတော့စနေနေ့ကအဝေးကွင်းပွဲဖြစ်အမှတ်ပေးစရာအဆင့်လေးမှာရောက်နေတဲ့ဝက်ဖို့အသင်းနဲ့ကစားတာမှာနှစ်ဂိုးတကူနဲ့နိုင်ပြီး၅ပွဲကစားပြီးချိန်မှာတော့၃ပွဲကစား၂ပွဲရှုံးနဲ့အဆင့်ရှင်မှာရောက်လာပါတယ်။အမှတ်ပေးစရာအဆင့်၅မှာရှိတဲ့ဘုန်းမောက်အသင်းကလည်းအင်ကွင်းမှာပဲလက်စတာစီးတီးကို၄ဂိုးတကူနဲ့နိုင်ပြီးအဆင့်ဆက်ထိန်းထားလိုက်နေပါတယ်။တခြားပွဲတွေမှာတော့အာဆင်နယ်ကနျူကာဆယ်ကိုအဝေးကွင်းမှာနှစ်ဂိုးတကူCrystal Palace ကHuddersfield ကိုအဝေးကွင်းမှာတကူးကူးမရှိနဲ့အသေးအသေးအနိုင်ရကြပါတယ
်။ Facebook ကုမ္ပဏီကလူအခွင့်ရေးမူဝါဒဆိုင်ရာယာတုအတွက်အလုတ်ခေါ်စာကိုဒီရက်ပိုင်းအတွင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအာဏာပိုင်တွေက Facebook ကိုတုံးပြီးအမုန်းတရားပြန်ပွားအောင်လှုပ်ဆောင်နေတာကိုတားဆီးရမှာနှေးကွေးမှုရှိနေတယ်ဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်လာပြီးနောက်ပိုင်း Facebook ကအခုလိုလူအခွင့်ရေးမူဝါဒဆိုင်ရာဒါရိုက်တာတူကိုခန့်အပ်ဖို့ကြိုးပမ်းလာတာဖြစ်ပါတယ်။လူအခွင့်ရေးဒါရိုက်တာရဲ့အဓိကတာဝန်ကတော့ Facebook သုံးဆွဲသူတွေကြားလူအခွင့်ရေးနဲ့ငြိမ်းချမ်းရေးကိုနှင့်တင်သွားဖို့နဲ့တစ်ချိန်တည်းမှာပဲအန္တရာယ်ရှိမဲ့ရေးသားဖော်ပြချက်တွေကိုထိန်းချုပ်ရမှာဖြစ်ပြီးလူအခွင့်ရေးချိုးဖောက်သူတွေကိုဥဆောင်စုံစမ်းရမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ရမှာအစိုးရအဖွဲ့တွေနဲ့ရော Facebook နဲ့ချိတ်ဆက်ထားတဲ့အခြားအသင်းအဖွဲ့တွေနဲ့ပါပူးပေါင်းလှုပ်ဆောင်သွားရမှာဖြစ်ပါတယ်။ရကန်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့တင်းချီတဲ့ရိုဟင်ဂျာတွေပေါ်အမုန်းတရားပြန်ပွားအောင် Facebook ကိုကောင်းကောင်းအသုံးချနေတာကိုတွေ့ရတယ်လို့ကုလသမဂ္ဂကအစိုးပိုင်းမှာဝေဖန်ခဲ့ပါတယ်။Facebook ကတော့မြန်မာကနေအင်္ဂလိပ်လိုဘာသာပြန်တဲ့ဝန်ဆောင်မှုတွေကိုရပ်ဆိုင်းခဲ့ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးညှုံးကိုလက်မခံဘဲပယ်ချထားပါတယ်။လူအခွင့်ရေးဆိုင်ရာမူဝါဒဒါရိုက်တာယာဒုအတွက်ရှောက်ထားလို့သူတွေဟာ facebook.com ဆာမျက်နှာမှာရှောက်ဖွေကြည့်ရှုနိုင်ပါလေ
။နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိနေကိုညံဝဲအောင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါတော့မယ်။မြေထဲပင်လယ်ထဲကနေကဲတင်ထားတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့အရေးဘလို့ကန့်ကျွဲဖြစ်ရှင်းမယ်ဆိုတာဥရောပနိုင်ငံတွေသဘောတူဖို့လိုတယ်လို့ဒုက္ခတဲ့အရေးကုလသမဂ္ဂထိပ်တန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ဥရောပကိုရောက်လာတဲ့ရွှေပြောင်းသူတွေအရေးဖြစ်ရှင်းတာမှာဥရောပနိုင်ငံတွေတညီတညွတ်ထဲရှိရမယ်လို့အီတလီမှာအစိုးရတာဝန်ရှိသူတွေနဲ့နှစ်ရက်ကြာဆွေးနွေးပြီးတဲ့နောက်ဖိလစ်ပိုဂရန်ဒီကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီအကြောင်းကိုရောမမျိုးကနေဆာဘီနာကတ်စတာဖရန်ကိုဇေပြပို့ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြေရဲပင်လယ်ထဲမှာတွေ့တဲ့ဘယ်သူ့ကိုမဆိုကဲတင်ဖို့လိုအပ်တယ်ဆိုတာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကရှင်းရှင်းလင်းလင်းပြောဆိုပါရယ်။ရွှေပြောင်းဝင်လာသူတွေကိုအနည်းဆုံးစိတ်ကမ်းမျိုးစီခေါ်သွားသင့်တယ်လို့ဂရန်ဒီကပြောပါရယ်။အီတလီကမ်းခြေဆောင်တပ်ဖွဲ့ရဲ့လူဆောင်ချက်တွေပေါ်သူကချီးကျူးပြောဆိုပါရယ်။မြေရဲပင်လယ်ထဲကရွှေပြောင်းဝင်လာသူတွေကိုကဲတင်လာတဲ့အစိုးရမဟုတ်တဲ့အဖွဲ့တွေရဲ့ရည်ရင်တွေအီတလီစိတ်ကမ်းတွေမှာမကပ်ဘူးမကြသေးခင်ကပဲပိတ်လိုက်တာပါရွှေပြောင်းဝင်သူတွေကိုအီတလီစိတ်ကမ်းတွေမှာကုန်းမော်တက်ခွင့်ဆက်ပြီးခွင့်မပြုတော့ဘူးလို့အီတလီပြည်ထောင်စုဝန်ကြီးမက်တီယိုဆယ်ဗီနီကပြောပါတယ်ရွှေပြောင်းဝင်သူတွေပါလာတဲ့ရည်ရင်တွေကိုသူတို့စိတ်ကမ်းတွေမှာကောက်ခွင့်ပြုဖို့တခြားဥရောပနိုင်ငံတွေကိုသူကတိုက်တွန်းပါတယ်ရွှေပြောင်းဝင်သူရေဝင်တော့ဝင်ဖို့ကိုအီတလီအနေနဲ့ဆက်ပြီးထမ်းပိုးထားတော့မှာမဟုတ်ဘူးဆိုတာဝန်ကြီးဆယ်ဗီနီကအကြိမ်ကြိမ်ပြောထားပါတယ်ရွှေပြောင်းဝင်သူရေတွေဒီနှစ်အတွင်းမှာရောက်ကြသွားပြီမယ်။မြေထဲပင်လယ်ထဲမှာကယ်ဆယ်ရေးလို့ဆောင်တဲ့ NGO သင်းပေါ်အရေအတွက်နေသွားတာကြောင့်ပင်လယ်ထဲမှာတည်ဆုံရတဲ့ရွှေပြောင်းဝင်သူရေတွေတိုးလာတယ်လို့ Grandy ကပြောပါတယ်။ရွှေပြောင်းဝင်သူတွေရဲ့မိခင်တိုင်းပြည်တွေမှာပြည်ပခန့်တွေအဆုံးသတ်စီဖို့နဲ့သူတို့တွေနိုင်ငံဆွန့်ထွက်ခွာရစေတဲ့တခြားအကြောင်းရင်းတွေကိုဖြေရှင်းဖို့အရင်အမြစ်တွေပိုလိုအပ်တယ်ဆိုတာအီတလီအစိုးရခေါင်းဆောင်တွေနဲ့ဆွေးနွေးသဘောတူညီထားတယ်လို့ Grandy ကပြောပါတယ်။လူတွေမလိုအပ်ဘဲအလုံးအရင်းနဲ့ရွှေပြောင်းဝင်လာတာကိုဒါစီဖို့ပြိပခဖြစ်တဲ့ဒေသတွေမှာအခြေအနေတွေတည်ငြိမ်ရေးရည်ရွယ်လှုပ်ဆောင်တဲ့အရေးကြီးတဲ့အရင်းမြစ်တွေကို
EU ရဲ့နောက်လာမယ့်အသုံးစရိတ်တွေမှာထည့်သွင်းရေးတွန်းအားပေးဖို့လိုတယ်ဆိုတာအီတလီနိုင်ငံသားရဲ့ဝန်ကြီးအန်ဇိုမော်ဗီရိုမီလာနစီနဲ့သူဆွေးနွေးခဲ့တယ်လို့ဂရန်ဒီကပြောပါတယ
်။ Le persone non vogliono andarsene scappare darsi
nel Uriga tru eini ko sun ya da phat pi ya da du maung ko ri let the ma sun ta ya da myo phit chin ya da ma hoh paw. Da jaw si wa yi a sin pye se me a cha ni lan di phan ti pe bo taik ko ye ji ba de. Da ba me a phwa win nai ngan ta khu chin si ga tat nai da the po lun ne a yin myet twi shi ma be di lo lou nai ma ba.
Pri paka ga ni phat pi de dukha de a mya su ha eini chin nai ngan de ko twa ja da lu Grandi ga pyo ba de.ဒါပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့လူသားစာနာမှုအကူအညီတွေပေးဖို့အရင်အမြင့်အလုံလောက်မရှိကြပါဘူး။ဒါကြောင့်ဆွေပြောင်းဝင်သူတွေကူးပြောင်းသွားလာမှုကိုကင်တွယ်ဖြေရှင်းဖို့ဂျာခန်နိုင်ငံတွေအနေနဲ့သက်ဆိုင်ရာဌာနတွေကိုအားကောင်းအောင်လုပ်ဖို့လိုတယ်လို့သူကထောက်ပြပါတယ်။လက်ရှိမှာအရှုပ်ထွေးဆုံးတဲ့အန်ဒရယ်အကြီးဆုံးဂျာခန်တိုင်းပြည်ဟာအကြမ်းဖက်ပြည်ပခန့်တန်းတင်နေတဲ့လီဘီးယားနိုင်ငံဖြစ်နေတယ်လို့သူကရှင်းပြပါတယ
်။ Ci troviamo in Libia perché in Libia c'è una vasta popolazione, non sappiamo i numeri esatti.
UNHCR ဟာ IOM နဲ့အတူလီဘီးယားမှာလှုပ်ဆောင်နေပါတယ်။အကြောင်းကတော့လီဘီးယားမှာကစိတ်ကိုဆိုးရွားတဲ့အခြေအနေနဲ့နေထိုင်နေရတဲ့ဒုက္ခတွေအများများရှိနေလို့ပါ။သူတို့တွေကအများအပြားဟာထင်းသိမ်းရေးစခန်းတွေထဲမှာသိက္ခံထားရပြီးအဲ့ဒီစခန်းတွေကအခြေအနေဟာကြောက်စရာကောင်းလောက်အောင်ဆိုးရွားပြီးတော့လုံးဝကိုလက်ခံနိုင်ပွဲမရှိပါဘူး
။ကုလသမဂ္ဂအနေနဲ့အကူအညီအလွယ်ဆုံးသူတွေကိုကူညီထောက်ပံ့ဖို့လုပ်ကိုင်နေပြီးပြန်လည်ပို့ဆောင်ရင်းနဲ့လူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုစူးစီးလှုပ်ဆောင်ပေးနေတယ်လို့ဂရန်ဒီကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီလုပ်ငန်းတွေကိုအရှိန်မြှင့်လှုပ်ဆောင်ကြရမှာဖြစ်ပြီးလေပြားကပြိပခအဆုံးသတ်ဖို့ဆက်ပြီးကြိုးပမ်းအားထုတ်လှုပ်ဆောင်သွားကြရမယ်လို့ဒုက္ခသည်အရေးကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်တင်းပြောပြသွားတာဖြစ်ပါတယ်အခုကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညာဝဲအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ရေဟန်နဲ့အခြားမြေသိသိခါရမှုပြန်လည်စီစဉ်ရေးဗဟိုကော်မတီဖွဲ့စည်းပြီးအသိခံမြေယာကိုဘူလာပိုင်ရှင်လယ်မလည်းတဲ့ပြန်ရောက်အောင်NLD အစိုးရဆောင်ရွက်နေတာနည်းနည်းရှိပြီဖြစ်ပေမဲ့နှောင့်နှေးကြံ့ကြံ့နေပါသေး။ဒီကိစ္စကိုအများဆုံးဖြေရှင်းကြဖို့သမရဦးဝင်းမြင့်ဇွန်လကတိုက်တွန်းပေါ်ပါလေ။နောက်တစ်လကျတော့လေယာဉ်ကြီးသိမ်းမှုကြောင့်လေတမားတွေဒုက္ခရောက်ရပုံကိုလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအစည်းအဝေးခါစားထုတ်ဝေပါသေး။ဆီအစိုးရကမှာစရုပ်စုအတိုင်းအဝိုင်းကကိုကျိုးစည်းဘွားအတွက်လေယာဉ်ကြီးတွေသိမ်းယူခဲ့လို့ထပ်ပေါ်လာတဲ့ဆိုးကျိုးဖြစ်ပါလေ။2016နှောင်းပိုင်းက2019မတ်လအထိရန်ကုန်တိုင်းအေရဝတီတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့ကို6လောက်လောက်ကွင်းစင်းပေးလာပြီးရစ်တတ်ထားတဲ့စာရမ်းပါပဲ။ရောကြီးပေးတဲ့အခါမှာလည်းမလုံမလောင်းဖြစ်လို့ရွှေပြောင်းပေးရတဲ့ဇရိတ်ကိုမကားမိဘူးလို့ဆိုပါတယ်။တင်းယူထားတဲ့မြေယာဧကဟာတန်းစီရှိနေတာမို့ NLD ဟာအစိုးရဖွဲ့ပြီးနှစ်လအတွင်းပြန်လည်စီစဉ်ရေးဘူကော်မတီကိုဖွဲ့စည်းပြီးလေယာဉ်ကြီးကိုလေရမတ်တဲ့ပြန်ရောက်အောင်ကြိုးပမ်းနေပါသေး။လေယာဉ်ကြီးဧက2တန်းလောက်သိမ်းယူတော့ဖွယ်ရှိတယ်လို့လွတ်တော်လေယာဉ်ကော်မတီကခန့်မှန်းတာပါသေး
။ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာလေယာဉ်ကြီးစီစီရေးကော်မရှင်ကိုလွတ်တော်ကဖွဲ့စည်းပြီးလေယာဉ်သိမ်းပိုက်မှုတွေကို1988အထိပြန်လည်စစ်ဆေးစေပါတယ်။ကော်မရှင်ကတင်ပြတာကိုအကောင့်ထဲပို့ဖို့အတွက်မြေအသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကို2013မှာဖွဲ့စည်းပါတယ်ဒီကော်မရှင်နဲ့ကော်မတီကို2016မှာ NLD အစိုးရကဖျက်သိမ်းလိုက်ပါတယ်ကော်မရှင်တက်တန်း၄နှစ်အတွင်းမြေယာသိမ်းပိုက်မှုနဲ့ပတ်သက်တဲ့တိုင်းစာ2000ကျော်လက်ခံရရှိပြီးဧက3သိန်းကျော်ကိုမိသားစု3000ကျော်ကိုပြန်ပေးနိုင်ခဲ့တယ်လို့သိရပါတယ်2016ရောက်တော့ဧက3သိန်းခွဲအထိလေသမားကိုပြန်ပေးနိုင်ပါတယ်NLD အစိုးရကမြေသိမ်းခံရမှုပြန်လည်စီစီရေးကော်မတီဖွဲ့စည်းချိန်မှာမစီစစ်ရသေးတဲ့တိုင်းစား9000ကျော်ကျန်ရှိနေပါတယ
် NLD ဖွဲ့စည်းတဲ့လေယာဉ်မြေသိမ်းစီခံရမှုပြန်လည်စီစီရေးကော်မတီရဲ့ထူးခြားချက်ဟာအရသာအသင်းဖွဲ့တွေကိုအုပ်ချုပ်ရေးအစဉ်အဆက်မှာပါဝင်ခွင့်ပေးထားတာဖြစ်ပါတယ်ကျေးရွာမြို့နယ်ခရိုင်တိုင်းနယ်ပြည်နယ်အသင်းပြီးပြီးမှာအစိုးရအမှုသားမဟုတ်တဲ့အရသာကိုယ်စားလှယ်တွေပါဝင်ခွင့်ပေးတာပါပဲ။ပြန်လဲစီစီရေးကော်မတီရဲ့လုပ်ငန်းကိုစောင့်ကြည့်ဖို့လွန်ခဲ့တဲ့ February လကအစိုးရဝန်ထမ်းသာပါဝင်တဲ့ကော်မတီ၄ခုကိုထပ်ဖွဲ့ထားပါပဲ။ တပိမဲ့လေသမားတွေမြေယာပြန်ပေးရမှာအကဲအကဲဖြစ်နေလို့ဆန္ဒပြမှုနဲ့ဖန်ဆီးမှုတွေဖြစ်ပေါ်နေပါတယ်ဥပမာအေယာရွှေဝါကုမ္ပဏီကပြန်အပ်တဲ့မြေယာတွေဟာမူလပိုင်ရှင်လေသမားစီကိုမရောက်ပဲခြားလူတွေစီရောက်သွားနေတာတွေ့ရပါတယ်ဒီလိုပြဿနာမျိုးကိုထိထိရောက်ရောက်မဖြေရှင်းနိုင်ပဲဖြစ်နေပါတယ်
အေယာဝတီတိုင်းမှာလယ်မြေဧကသိန်းတောင်းချီပြီးသိန်းယူခဲ့တဲ့အေယာရွှေဝါကုမ္ပဏီရဲ့ဥက္ကဋ္ဌဟာဥတည်စဖြစ်ပြီးသူရဥရွှေမန်းရဲ့သားဥအောင်တမန်းကအမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။လယ်မြေတွေကိုဘယ်ဥပဒေအရသိမ်းပိုက်ပြီးဘယ်သူကိုပြန်ပေးတယ်ဆိုတာဖော်ပြဖို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဥအောင်တမန်းစီကိုစာရေးမေးမြန်းပါတယ်။အေယာရွှေဝါကုမ္ပဏီဟာလေဧက4,500 ကိုလေသမားလက်ထဲပြန်အပ်တယ်လို့ဆိုပေမဲ့လေသမားတွေရဲ့အမိကိုမဖော်ပြပါဘူးဒေသခံလေသမားတွေကိုမေးမြန်းစုံစမ်းကြည့်တဲ့အခါအသိခံရတဲ့လေယာအတွက်ရောကြီးမရဘူးလို့ဆိုပါတယ်စေစိုးရအရှိန်အဝါကိုတုံပြီးအေယာရွှေဝါကုမ္ပဏီကအေယာဝတီတိုင်းမှာလေယာတွေကိုမတရားသိမ်းပိုက်ခဲ့တာဖြစ်ကြောင်းလူအခွင့်ရေးစောင့်ကြည့်အဖွဲ့စာတမ်းမှာဖော်ပြထားပါတယ်
ဒီဘဝရဲ့လူမှုရင်းနဲ့ယဉ်ကျေးမှုဒလိဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူချက်ကို NLD အစိုးရလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါကြောင့်အတင်းအကျပ်ဖေရှားခံရမှုမှကျင်းလို့ရေးဟိုးအိမ်လုံခြုံရေးနဲ့လူနေမှုအဆင့်အတန်းရှိရေးစတဲ့လူ့အခွင့်အရေးကိုလိုက်နာဖို့တာဝန်ရှိပါတယ်။ကိုလိုနီကမှမြေခွန်ဆောင်ရင်လေယာစိုက်ပျိုးနိုင်ပါလေ။အဲ့ဒီလေယာကိုအစိုးရကလိုချင်ရင်ကြော်ညာပြီးတင့်တော်တဲ့ရော်ကြီးပေးရမယ်လို့1894ဥပဒေကဆိုပါတယ်။လွတ်လပ်ရေးရပြီး1953မှာပြဋ္ဌာန်းတဲ့လေယာမြေနိုင်ငံပိုင်ပြုလုပ်ရေးအဥပဒေအရအစိုးရဟာလေယာကိုသိမ်းဆည်းခွင့်ရှိလာပါတယ်။ဒါပေမဲ့မြေသိမ်းခံရတဲ့လေသမားကိုမြေအစားပေးရမယ်လို့ဆိုပါတယ်။စစ်အစိုးရလက်ထက်ရောက်လာတော့စစ်တပ်ကလူချင်းတဲ့လေယာမြေတွေကိုစစ်တပ်ပိုင်အဖြစ်ကျင်းပပြီးသိမ်းပိုက်တဲ့အတွက်ပြဿနာဖြစ်လာပါတော့တယ်။လေသမားကိုရောချင်းနဲ့မြေစားမပေးပဲအတင်းအဓမ္မလေယာသိမ့်ပိုက်ခဲ့တဲ့လောက်ရကြောင်းကျင်းလူလူဟာဘဝမလုံခြုံမှုမရှိတော့ပဲဆင်းရဲမွဲတေပြီးစိတ်တက်ကြနေရတယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။နှစ်ပေါင်းများစွာဖြစ်ပွားလာတဲ့လေယာသိမ့်ယူမှုပြဿနာကိုအလွယ်တကူဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့တိုင်းပြည်အနာဂတ်အတွက်အလွန်အရေးကြီးတဲ့ပြဿနာဖြစ်လို့ NLD အစိုးရစစ်တမ်းနဲ့အရတအဖွဲ့အစည်းတွေပူးတွဲလုပ်ကင်ပြီးဖြည့်ရှင်းဖို့လိုအပ်တယ်လို့သုံးသပ်တာပါခင်ဗျာ
။ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဒေါ်လာလက်တန်းစီစဉ်တက်ဆက်နေတဲ့ American Indian 3အင်္ဂလိပ်စာသင်ကားစာပို့ချချက်ကိုနားဆင်ကြအောင်ပါခင်ဗျာ
Dinba English American Side Gandarma Ku Dinba Tok Jan ni ga sa bi America a shit taw pai shi taw ne myaw Carolina pi ne rwe go win tai khe de Florence bu bai mong dai da lu le khan ni ga de tin rwe chang yee ta phaw pya ni ja da twi ya de twi chang le mong dai lo dei bi ya de storm go chi kan ne idiom a thong rwe go tin pya pe ma phit par de khu patama u song tin pya pe me idiom a thong ga ro
a storm is brewing
phit par de စာလုံးပေါင်းက A-S-T-O-R-M, a storm ကမုန်တိုင်း I-S-S-B-R-E-W-I-N-G, is brewing က B-R-E-W, brew ဆိုတဲ့ကရိယာ verb ကနေဆင်းသက်လာပြီးတော့အဓိပ္ပာယ်မျိုးမျိုးရှိပါတယ်။ဥပမာ beer ကို brew လုပ်တယ်ဆိုရင် beer ဖြစ်လာဖို့ဘာလီကိုအချင်းဖောက်တာ coffee ဒါမှမဟုတ်လက်ဖက်ရည်ကို brew လုပ်တယ်ဆိုရင်ရေနွေးတဲပြီးနှက်တာcoffee စနေနှက်တာလို့အဓိပ္ပာယ်ရပါတယ်။တမန်အဖြစ်တော့ပြင်ဆင်နေဟန်ပြင်းနေလို့အဓိပ္ပာယ်ရပေမဲ့မုံတိုင်းရဲ့ပတ်သက်ရင်တော့ထက်ခတ်ဖို့ဟန်ပြင်းနေတာမုံတိုင်းကြတော့မယ်အရေးလက္ခဏာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်သကုစုရဲ့တိုက်ရိုက်အဓိပ္ပာယ်ကမုံတိုင်းတိုက်ဖို့ဟန်ပြင်းနေတာဖြစ်ပါတယ်။ idiom ဆိုတဲ့တော့အဓိပ္ပာယ်ကတော့ဒေါသဖြစ်ဖို့ဟန်ပြင်းနေတာဖြစ်ပါတယ်။ကျမတို့မြန်မာအသုံးဆိုရင်တော့ဒေါသအိုးပောက်ကွဲတော့မယ်သောတပုံထရမယ်ဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John looks very angry A storm is brewing
John ကိုကြည့်ရတာတိတ်ဆိတ်ဆိုးနေပုံရတယ် ထောတာအိုးပောက်ကွဲတော့မယ်လို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John looks very angry. A storm is brewing.
ခုစလေကျင်ပြပြီးမယ် idiom အတုံးကတော့
kick up a storm
ဖြစ်ပါတယ်စာလုံးပေါင်းက kick kick up kick up ကအပေါ်ကိုကန်လိုက်တာ a storm a storm ကမုန်တိုင်းဖြစ်ပြီးစစခုမြဲတိုက်ရိုက်အသေးပဲကတော့မုန်တိုင်းကိုအပေါ်ကိုကန်လိုက်တာဖြစ်ပါတယ်မုန်တိုင်းလို့ဆိုကြတဲ့ကဘဝမှာဒေါသကြီးတာအမျက်ထွက်တာစိတ်ဆိုးတာမချေနှက်ချက်ကြီးမာတာကိုရည်ညွှန်းတာဖြစ်တဲ့အတိုင်းidiom ဆိုရဲတော့ right ဒီပဲကတော့ဒေါသအိုးပောက်ကွဲတာအမျက်ကြီးတာစူပူဆဲဆူချိန်မောင်းတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Jane's dad kicked up a storm when he found out his daughter got into an accident while she was speeding
Jane ကားကိုအရှင်ပြင်းပြင်းမောင်းလို့ဝင်တိုက်မိတယ်ဒီကြောင့်သူ့ဖေတိတော့ဒေါသပုံထတော့တာပေါ့လို့ကြည့်ပေးရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ James dad kicked up a storm when he found out his daughter got into an accident while she was speeding
ခုနောက်ဆုံးကျင်ပြပေးမှာကတော့
a storm in a teacup
ဖြစ်ပါတယ်စာလုံးပေါင်းက a s t o r m a storm ကမုန်တိုင်း i n n ကအချဲမှာ aTEACUP a teacup ကလက်ဖက်ရည်ခွက်ဖြစ်ပြီးစုစုရှင်ရဲ့တဲ့ရဲ့ဒီပဲကတော့လက်ဖက်ရည်ခွက်ထဲမှာတက်ခတ်နေတဲ့မုန်တိုင်းဖြစ်ပါတယ်လက်ဖက်ရည်ခွက်ထဲမှာတက်ခတ်တဲ့မုန်တိုင်းလို့တင်စားပြောထားတဲ့အတိုင်း idiom ဆိုရဲတဝိုက်ဒီပဲကအတိုင်းအဆမမျှတာကိုရည်ညွှန်းတာဖြစ်ပါတယ်တတိတော့ဘာမဟုတ်တဲ့အကြောင်းကြောင့်ဒေါသအိုးပောက်ကွဲတာကိုဆိုလိုပါတယ်စိတ်ဆိုးစရာရှိရှာကြံစိတ်ဆိုးတာပုံကြီးချေပြီးစိတ်ဆိုးတာမျိုးဖြစ်ပါတယ်ဒီကာဒီယန်လည်းမဖြစ်စလို့အကြောင်းအရာတွေအရေးမကြီးတဲ့ဘာမဟုတ်တဲ့အကြောင်းတွေပတ်သက်ပြီးစိုးရိမ်ပူပန်မှုကြီးတာပြဿနာတက်နေတဲ့အနေအထားမှာလေဒီအသွုံကိုရည်ညွှန်းသုံးနိုင်ပါတယ်။တစ်စိတ်ကိုအိတ်လုံးပြီးချမ်းပန်ဒေါသထွက်တာမျိုးနဲ့လည်းဆင်တူတယ်လို့ဆိုရမှာပါ။ဒီအသွုံနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary, you're making a storm in a teacup over John because he was a few minutes late.
John ကမိနစ်ငယ်လေးနောက်ကျတာလေးနဲ့ရေးကြီးခွင်ကျဲလှုပ်ပြီးအကြောင်းမရှိကြောင်းရှာအမေရိကဒေါသထွက်နေလေလို့ထည့်ပေးရပါလေ။ဥမာနောက်တစ်ခါနားဆင်ကြည့်ကြရအောင်ပါ
။ Mary, you're making a storm in a teacup over John because he was a few minutes late.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A storm is brewing, kick up a storm,A storm in a teacup.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလူချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသားအမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ internet ဆက်မနာ bamis.voanews.com မှာတွားရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။တခြားအပတ်စဉ်ကဏ္ဍနဲ့ TV အစီအစဉ်တွေကိုလည်းအဲ့ဒီ website ဆက်မနာမှာတွားရောက်ကြည့်ရှုနိုင်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုအကြံပြုလိုတဲ့တည်တချင်းတောင်းချင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ24.50တို့ပြင်လိုင်းလံမီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုကတော့စနေညပိုင်းလုံးကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာရုံချီမှုတည်ဆောက်ရေးဘလောက်ခီးပေါက်နေပြီလဲဆိုတာကိုဆွေးနွေးဆောင်မှာပါမြန်မာနိုင်ငံမှာလက်နက်ကန်ပြပကတ်တွေကအစရခိုင်ပြည်နယ်အခြေတဲအဆုံးပြဿနာပေါင်းစုံရဲ့နောက်ခွဲကနေပြဿနာပေါ်ပေါ်သွေးထုတ်ပေးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့ယူဆချက်တွေတန်တရားတွေလည်းရှိနေတဲ့အတွက်ရုံချီမှုတည်ဆောက်ရေးပြန်လည်တင်းကျပ်ရေးပေါ်မှာမေးခွန်းထုတ်ဆရာတွေလည်းရှိနေပါတယ်ဒါကြောင့်လည်းအရသာအစိုးရလက်ထက်မှာရုံချီမှုတည်ဆောက်ရေးအမျိုးသားပြန်လည်တင်းကျပ်ရေးဘလောက်ထိခီးပေါက်ခဲ့ပါပြီလဲဘလို့အကဲဆန်းစိန်ခေါ်မှုတွေရှိနေလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာပါဆိုတော့ပြည်နယ်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေဖြစ်ကြတဲ့တင်းကျပ်ဆရာဦးစီသူအောင်မြင့်အမေရိကန်ပြည်တော်စုခြေဆိုင်မြမရေးအခက်ခက်ဒေါက်တာတင်းစုကိုလည်းလေလိုင်းပေါ်မှာရရှိနေကြပါပြီဆိုတော့ဆွေးနွေးပွဲကိုအရင်ဆုံးစတင်ပါမယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲမှာဒီပင်နယ်ဆွေးနွေးရဲ့ပုံကိုယ်ရဲ့သုံးသက်ချက်တွေကိုအရင်ကြားချင်ပါတယ်ဆိုတော့ဒီအရသာအစိုးရအနေနဲ့အဓိကကတော့ဒီယုံကြည်မှုတည်ဆောက်ရေးဆိုတဲ့အပိုင်းမှာဒီတက်မလွန်နဲ့ယုံကြည်မှုတည်ဆောက်ရတာရှိမယ်ဒီတန်နာလက်နက်ကန်အင်အားစုတွေနဲ့ပြည်မြေကြီးကျိုးပန်းရတယ်လည်းရှိမယ်ဆိုတော့အခုဆိုရင်ဒီ NLD အစိုးရအနေနဲ့တက်တန်းလက်တော်ဝဲလဲကျိုးလာပြီဆိုတော့ကဒီခဏတွေမှာဒီအစိုးရကယုံကြည်မှုတွေဘလောက်ထိများတည်ဆောက်နိုင်ပြီလို့ညာပြောနိုင်မလဲဆရာဦးစီစုအောင်မြင့်အရင်ဆွေးနွေးပေးပါလားခင်ဗျာ
ခုနကတော့ကိုအောင်လေးဦးပြောသလိုဆိုရင်တော့နှစ်ပိုင်းပေါ့တစ်ပိုင်းကတက်မလွန်နဲ့ဒီလူကရွေးကောက်ခံထားရတဲ့အစိုးရပေါ့နော်အဲ့ဒါနဲ့အမျိုးသားပြည်နယ်ကြီးမြတ်စီတွေဘလော့ကီလုပ်ပြီးဖန်ပြလဲဆိုတာတပိုင်းနောက်တိုင်းသားလက်နက်ကိုင်းတွေတပိုင်းပေါ့အဲ့တော့သမလုံနဲ့အပိုင်းမှာဆိုတဲ့ခါကျတော့ဟိုကျွန်တော်တို့နားလည်သလောက်ကလည်းတိုင်းပြည်မှာအရေးကြီးဆုံးကအဲ့ဒီကိစ္စပါပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟာအနည်း90ကျော်ပြီးတဲ့အခါကျတော့မှဟိုရွေးကောက်ခံတဲ့အစိုးရဆိုတာတက်လာတယ်ဒါပေမဲ့ဒီရွေးကောက်ခံအစိုးရကလည်းဟိုတိုင်းပြည်ကိုပြည်ပြဝါချုပ်ကန်နိုင်တဲ့ဒီမိုကရေစီနိုင်ငံလေးလိုပုံစံမျိုးမဟုတ်သေးဘူး။ဟိုတမတော်ကလည်းအစ်ဒီပိုင်းအနာရီကိုချုပ်ကန်ထားတာရှိတယ်။ရှိတဲ့ခါကျတော့တိုင်းပြည်ရှိကိုသွားဖို့ဟိုတိုင်းပြည်ကနောက်ပြန်မလှည့်ဖို့အနာရီစနစ်ပြန်မဖြစ်ဖို့ဆိုရင်ဒီအမျိုးသားပြန်လည်ရည်ရစီရင်အခုခေတ်တမတော်နဲ့ပြည်နယ်ရေးဆိုတာဟိုအရေးကြီးတယ်လို့ကျွန်တော်တို့ခံယူသလိုမျိုးလက်ရှိဒီရွေးကောက်ခံထားတဲ့ MLD ဆိုရကလည်းခံယူတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်။ဒါတော့ဒီနေ့ချိန်အထိဆိုရင်တော့အတိုက်အတာတစ်ခုတည်းအောင်မြင်တယ်လို့ပြောလို့ရတယ်ဖြစ်လို့ဆိုတော့ကျွန်တော်တို့လောလောဆယ်အနေထားမှာဆိုရင်ဟိုတက်မတော်ကနေလို့အာနာသိမ့်မယ်ဆိုတဲ့သဘောမျိုးကြီးအရေးရောင်လေးဟိုဘာလဲဟိုပုံသဏ္ဍာန်ဒီဘာလဲဒါကြီးကျွန်တော်မတွေ့ရဘူးဆိုတော့ဒါကြီးကအရေးကြီးကြီးပါတယ်ဆိုတော့ဒါအဲ့ဒါတော့အောင်မြင်မှုပေါ့ဒါပေမဲ့အောင်မြင်မှုဆိုတာဒီလောက်နဲ့ပဲဟိုညှက်ထားလို့တော့မရပါဘူးဒီချက်ကိုအများကြီးတွားဖို့တော့လိုပါသေးတယ်အဲ့ဒီခါကျတော့မျိုးရအဲ့ဒီအမျိုးသားပြန်လည်ညှက်ချည်ဖို့အမေရိကန်ဆိုရကလုပ်တဲ့အောင်မြင်မှုကတကယ်ကူဒီတော့အောင်ပြီလေဒါပေမဲ့သိချလက်ချပေါ့ဟိုတော့ပြန်သွားတော့ပါဘူးတက်တော့အာနာသိမှုတွေမပေါ်ပေါက်တော့ပါဘူးဆိုတဲ့အခြေအနေမျိုးကြည့်တော့ကျွန်တော်ကြည့်မရောက်သေးပါဘူးအဲ့ဒီတော့အများကြီးလောက်အောင်ပဲလို့တော့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစိုးအောင်ဆွေးနွေးပေးတာကျေးဇူးပါဆရာဒေါက်တာတင်းစုရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာအခုကျွန်တော်ဒီ NLD အစိုးရလက်ထက်မှာဒီယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်တင်းကျပ်ရေးအပိုင်းတွေမှာဘယ်လောက်ထိခီးပေါက်ခဲ့ပြီလို့များသုံးသပ်နိုင်တယ်လဲဆရာ
ဟုတ်ကဲ့ခင်ဗျာဒီ NLD အစိုးရဟာ NLD ပါတီဘဝကလေးကမြို့သားရင်ကြစီရေးဆိုရဲအကောင်းဆုံးကိုအာယုံဆိုင်ပြီးတော့နှစ်ပေါင်းမြောက်များစွာလုပ်ခဲ့ပါတယ်အဲ့ဒီလုံတုံးကတော့အဓိကတိုင်းရင်းသားအလူမျိုးတွေတိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားလက်နက်ကန်ဒီကိုပဲစောင့်ဖိတ်ပြီးပြောပြီးတော့ဒါကိုပဲလူလူရတယ်အဲ့လိုပဲမြင်တာပေါ့ဒါပေမဲ့ဒီ2016အစိုးရဖြစ်လာတဲ့အချိန်မှာမတိမပမလို့ပြောရမလားပေါ့လေဒီတက်မတော်နဲ့အဲရင်ကြစီရေးပြုတ်ပြောအရှင်ပြေအောင်အနေရထိုင်ရလောကကရတဲ့အနေထားကြီးကဟိုတိုင်းရင်းသားတွေဟိုစီယောရတဲ့ပုံတော်မှဟိုရှေ့ရောက်လာတယ်လို့ပေါ့နော်ပုံတော်မှခက်ခဲလာတယ်လို့သူမြင်နေကြတယ်ခင်ဗျအဲတော့အတိုင်းဆိုအဲ့လိုဂျူပန်းတို့ဂျူပန်းတွေဆိုရင်တက်မတော်ကော လာရတာဒီပြည်သူလူထုတွေ energy problem ပေါ့နော်။ဆိုင်ရင်သားတွေရောသူကရောညစ်စီလို့ရလားဆိုတော့မေကွန်းပြန်ပေးရမယ်လို့ပြောတယ်။ဟိုဒီမှာရင်းနေတယ်ခင်ဗျ။အဲ့တော့အချုပ်ပြောရရင်ကျွန်တော်အရင်ရောက်တဲ့လောက်ကရောက်ပြီးတော့နော်အတန်တက်ကရောက်ပြီးတော့ရောက်တဲ့လောက်မရောက်သေးဘူးလို့ကျွန်တော်မြင်တယ်။မြင်တော့ကဒီနေရာပါ energy show အရောအမရောရောတိုင်းသားလက်နက်ကိုင်ကိုကြည့်ရောအားလုံးကအဲ့တော့တိုင်းပြည်ကျူကြည့်ပြီးတော့ဟလာနိုင်ငံအသစ်ဒီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့ဟလာကျန်ဆောက်ချက်ဒီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့စိတ်ကောင်းချီးတင်တာနဲ့လုံမသာလေးရင်တိုင်းပြည်ကျူရှိမယ်လို့ဆန့်ကျင်တော့မြင်ပါတယ်ခင်ဗျ။
Okay so တာနက်တက်လက်စာရဲ့ဆရာဦးတင်းစေဝယ်ဆက်မေးခြင်းပါတယ်။ဆိုတော့ဒီလိုဆရာပြောသလိုပေါ့လေထင်သလောက်ခီးမပေါက်ပဲဖြစ်နေရတာဟိုအဓိကဘာကြောင့်လဲဘလို့စိန်ခေါ်မှုတွေဟိုအဟန့်အတားတွေရှိနေလို့လဲဆရာ
။အာတလို့ထင်တယ်ဗျကျွန်တော်မြင်တာကတော့ဒီရတားရီဟို NLD ရောတန်ခါးတွေရောကတော့သူတို့ကြည့်ချင်လို့ရင်းနဲ့စံတာတွေကိုပုံမှန်လင်းလင်းဟလာအမျိုးမျိုးအကျဉ်းချုပ်ပြောဆိုတင်ဆက်ပြောဆိုကြတာရှိလို့သိကွန်ရတယ်။တော်မရောဘက်ကဘာကြောင့်သူတို့စွင့်တဲ့ရှိတယ်လဲဆိုတာကိုကျွန်တော်တို့ဘယ်သူမှမသိရသလောက်ပဲခင်ဗျ။အဲ့တော့တော်မရောဘာတွေတကယ်ပဲစွင့်နေသလားဆိုတော့မသိတော့ကျွန်တော်တို့မှန်းခက်တော့ကတော်မရောဘက်ကလိုအပ်ချက်လို့ပြောရင်အားတော့လာတယ်ပေါ့ဗျ။ကျွန်တော်တို့အဲ့လိုမြင်နေတယ်။အဲဆိုတော့တော်မရောဘက်ကဒီတဲ့ဒီစိတ်ကောင်းစိတ်နာအတိုင်းပြည့်အတွက်စိတ်ကောင်းစိတ်နာထားရင်တော့ပိုကောင်းမယ်လို့ကျွန်တော်ထင်တယ်ခင်ဗျ။
ဟုတ်ကဲ့ဆရာဦးစီသူတဘောခင်ဗျာအခုကျွန်တော်ဒီယုံကြည်မှုတိဆောက်ရေးမှာဒီလိုပေါ့လေဟိုယုံကြည်မှုတိဆောက်ရေးတင်ရရေးအပိုင်းနေမှာပြည့်ဝမှဖြစ်နိုင်နေတဲ့နေရာမှာဘလို့ဟန်တားတွေရှိနေလို့လဲဆရာ
အဲခုနကဆရာဦးစီသူကတော့ဟိုဘလို့ခေါ့ဒီဒီပြည့်ပြည့်နဲ့ပြောတာပေါ့နော်အဲကျွန်တော်ကတော့ဒီဒီပြည့်ပြည့်တောင်တိတ်မပြောကြဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုတိုင်းပြည်မှာကျွန်တော်တို့တိုင်းပြည်ကိုပေါ့နော်1962ကစပြီးတော့မှအဲဒါတမရောကိုဆိုစေကောင်းဆောင်တွေကတည်ပြီးတော့မှအတက်မလို့လေကျွန်တော်တို့ကစေကောင်းဆောင်တွေစေအနာရှင်တွေခွဲပြီးတော့မြင်မှုတွေကပေါ့ဒီစေအနာရှင်တွေကလည်းဒီမှာအတက်မလို့ကိုအသုံးပြုပြီးတော့မှဒီလိုဟုတ်တယ်ဒီစေမတည်ကြည့်ရတယ်အဲ့ဒီဟိုလိုကဒီအဲဒီဖြစ်ချင်တာတွေအများကြီးပဲဒါကြီးကုန်လုံးကဒီအနာရှင်စနစ်နဲ့ကိုကျိုးဒီအတွက်ကိုပဲသူတို့လုပ်ခဲ့ကြတာပဲလေအဲ့ဒီခါကျတော့အခုအပြောင်းလဲတွေဆိုတာဖြစ်လာတယ်အပြောင်းလဲတွေဖြစ်လာတယ်ဆိုတာကလည်းအဲ့ကပြောမယ်ဆိုဒီလူလူရေကောက်တင်မြောက်ထားတဲ့ဒီလူလူကထောက်ခံတဲ့ဒီဒီအရက်သားအစိုးရဆိုတဲ့ဟာမျိုးကတော့တိုင်းပြည်ကောင်းမှုပဲအများကြီးကျိုးတာဒါပေမဲ့တစ်ခါမှာဘုရားတော်ကလို့စစ်အနာရှင်တွေကိုအမွေခံတဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေကကျွန်တော်တို့နားလည်သလောက်ဆိုရင်ဒီဒီဘက်ကကျွန်တော်တို့ဒီဒီလူလူကရေကောက်လိုက်တဲ့ပုံပုံတွေလိုမျိုးဒီလူလူလိုမျိုးဒီနေ့ချင်းဒီမစိစားနိုင်ဘူးအဲ့ဒါကတော့အရေးကြီးဆုံးအချက်ပဲသူမစိစားနိုင်ဘူးသူတို့တွေကတော့ဒီကိစ္စကိုလည်းမြင်နေသေးတာအာနာကိုဟိုတပိုင်းကစားပေါ့နော်ဒီမုန်စီဖြီးကိုလိုက်ပါနေတဲ့ပါ냐ဒါလူတွေကိုကြားလို့ကောင်းအောင်ဒါပြောနေတဲ့ဟာတွေရှိနေပြီမဲ့လည်းတကယ်လက်တွေ့မှာအာနာကိုလွတ်ပေးလိုက်ဖို့တိုင်းပြည်ကိုတကယ်ပုတ်ပြေးဆိုးဆက်ပြီးတော့မှကမ္ဘာနယ်မှာဂုံခဲတာရှိဖို့ဆိုတဲ့လမ်းကြောင်းကိုသွားဖို့အဲ့ဒီဥစ္စာကမလွန်မိုးသေးဘူးသူတို့ကသူကဒီမှာရှိနေတဲ့ဒီတမရောခေါင်းဆောင်တွေကဟိုအရင်အတိတ်တုန်းကလိုပဲဒီတမရောခေါင်းဆောင်တွေကလည်းအာနာကိုအပြည့်ဝယူပေးဖို့ပါ냐ရှိနေသေးတဲ့ခါကျတော့သူတို့ကအမျိုးသားပြန်လဲရင်ကြားစီရေးဆိုတဲ့ဥစ္စာကိုအကျွန်တော်တင်တဲ့စိတ်ကူးတိုင်တဲ့ဆိုတဲ့သဘောမျိုးစိတ်မတွေ့ရသေးဘူးတကယ်တော့လုံးဝကဒီဘက်တခြားနေရာလေလုံးဝတဲ့သဘောမျိုးလို့ဖြစ်နေအဲ့ဒီသဘောမျိုးကြီးသူတို့ဒီမှာရှိတယ်တိုင်းပြည်ပေါ်ကိုစေတနာကြီးထားတယ်ဆိုရင်တော့ဒီဥစ္စာကြီးကအများကြီးကောင်းတဲ့ပုံကိုရောက်လာမှာပဲဆရာဦးသိစေကတော့အတော်ကိုဟိုပြည်ပြည်မမနဲ့ပြောကြတာပါဒါကျွန်တော်ပြောနေပြောတာ
ပါဟုတ်ကဲ့ဆရာဦးသိသူဆွနေဖေးတာကျေးဇူးပါကျွန်တော်ဒီဆွနေဘွဲ့အတွက်ကိုပါဝင်ဆွနေဖို့ဆက်သွယ်ထားသူတွေလည်းရှိနေပါတယ်သူကတော့ကျွန်တော်ဒီရန်ကုန်မြို့ကကို slide ပွေကုန်းဖြစ်ပါတယ် slide ပွေကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အချိန်ကတော်တော်ကြာနေပြီဖြစ်တယ်အခုကတော့ခုနှစ်ဟိုဘာထုတ်ရင်ဦးပြောင်းမြောင်းလိုက်ထိုင်တာအခုကခုနှစ်တော့မှဖြစ်တယ်အဲ့တော့ကျွန်တော်ဆွေးညာတော့လီယာနာတိတ်မလားဗိညာရီရောကျွန်တော်ပြောချင်တော့ပါပြေလေတိနေဆိုတဲ့ဥစ္စာကသူတို့သဘောတော့ပေါက်တယ်တော်တော်ဒီတော့ဒီပုံစံပုံနဲ့ပဲသူတို့အကြိုက်ထိုင်ခြင်းနဲ့ပုံစံကျွန်တော်မြင်တယ်အဲ့တော့ဒီသူတွေကတော့သူတို့ကိုတင်းမြတာကြာလာပြီတော်တော်သူတို့ကဘာလို့မတင်းမြချင်တာလဲဆိုတော့ဆရာတို့တုံးတာနေဆိုဆူရီပါလို့ဟိုပြောတယ်ကျွန်တော်အဲ့လိုမဟုတ်တော့ပါဘူးသူကအနာဝင်နေနင်းနေပြီလားလို့အဲ့တော့ဒီတိုင်းအမျိုးသားတွေတင်းမြကြီးကဟိုခင်းချကြအောင်လေလို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုရင်မပြောင်းလဲဖြစ်ခြင်းနဲ့လူတွေကလည်းလူငယ်စုအနာချုပ်ခံနေပြီးအများကြီးရှိသေးတယ်ဆိုတော့ကောင်းရစီကြီးနေတူရရလည်းဟိုဘာမှအာနာမရှိတဲ့လူတွေဒီတူတူအများဖြစ်ပေမဲ့ ဘာမှလည်းမလုပ်နိုင်ဘူးတော့အစမ်းစီကလည်းပြန်နေတိမြိတ်လို့ပဲနေလို့တကယ်တမ်းကျတော့လင်းနေကန်ကြတော့ထားလိုက်ဒီသူနဲ့တတ်မလို့တော့မတင်းမြတ်နိုင်တဲ့အချိန်ဒီသူကဘယ်လိုပဲတင်းနေနေသူတို့ကလည်းဟိုသူတို့အာနာကိုမချစ်ချင်တဲ့2008အတိုင်းလေဟိုတွားချင်တဲ့ပုံစံတော်မီနေအဲ့ဒါတောင်းကျွန်တော်တော့မလို့ချတော့တိတ်မရှိဘူးလို့ကျွန်တော်မြင်ကြ
โอเคပါကိုစမ်းဖွေကိုဆွေးနွေးရကျေးဇူးပါဟိုဒါနဲ့ပတ်သက်လို့ပေါ်လေဟိုဟိုဒီရက်ပိုင်းမှာဆရာဦးစီသူအောင်မြင်းတို့လည်းကြားလိုက်မလားမသိဘူးဒီဗီယက်နမ်မှာကျင်းပသွားတဲ့ဒီကမ္ဘာစီးပွားရေးနှင်းတော့ဖလေဝဲရဒီမင်းမြန်ကန်တခုမှာဟိုဒေါ်ဆန်းစုကြည်ပြောတာတခုရှိနေပါရှိပါတယ်စိတ်ဝင်စားစရာကောင်းတာတော့ဒီအစိုးရအနေနဲ့တိုင်းပြည်အနာ85ရာခိုင်နှုန်းပဲဟိုသူတို့ရထားပြီးမဲ့တာဝန်ကိုကြားတော့ရန်နှုန်းပြယူထားရတယ်ဆိုပြီးသူပြန်သူကဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးဆက်နွယ်ပြောတာပါဆိုတော့ဒီကျန်တဲ့25ရာခိုင်နှုန်းဆိုတော့ဟိုစစ်တပ်ကိုဆိုလိုတယ်ဆိုတော့ရှင်းပါတယ်ဆိုတော့ဒီဒေါ်ဆန်းစုကြည်ရဲ့မှတ်ချက်ကဒီ85ရာခိုင်နှုန်းနဲ့25ရာခိုင်နှုန်းပေါင်းစပ်မှုမရှိသေးတဲ့အခြေအနေကိုဟိုပြသနေရလို့များဟိုအဓိပ္ပာယ်ကောင်းနေသလားဆိုဆရာဒီလိုဆိုရင်ရောဟိုဘယ်လိုမပေါင်းစည်းနိုင်တာတစ်ဖက်နဲ့တစ်ဖက်ဟိုယုံကြည်မှုမရှိကြသေးတဲ့ဆိုရလက္ခဏာမျိုးလဲဆရာ
အဲဒီဥစ္စာကတစ်ဖက်နဲ့ကျွန်တော်ကပြောတဲ့ဒီမှာဟိုရေရွှေရှင်းရှင်းကျွန်တော်ပြောလာတစ်ဖက်နဲ့တစ်ဖက်ဒီဟုတ်ဆိုရဟိုတစ်ဖက်ဒီရောဒီတစ်ဖက်ဒီရောအဒီသဘောမျိုးသွားပြီးတော့ဖိတ်ရောက်တယ်တကယ်တော့မဟုတ်ပါဘူးအဲဒီသဘောမျိုးမဟုတ်ပါဘူးအခုဒီလူကရွေးကောက်တင်ရောက်လိုက်တယ်ဆိုရအစိုးရကဟိုဘယ်နိုင်ငံမှမဆိုခစ်ခစ်ကြီးမှာဒါဒါဒီမိုကရေစီတိုင်းပြည်တစ်ခုတည်ဆောက်တော့မယ်ဆိုရင်ဒီလူကအခေယာပဲဒီကိုစီမံအုပ်ချုပ်တယ်ဆိုတာဒီလူကအခေယာပဲအဲဒါပေမဲ့တစ်ဖက်ကဒါဟိုတတ်မလို့ကောင်းဆောင်နေပေါ့တမ်းတို့လည်းကျွန်တော်ဆိုလို့တမ်းတို့စိတ်ကောင်းဆောင်တွေမသိရမဟုတ်သိတယ်ဒါပေမဲ့ဒီဒီအာနာကိုလက်လွတ်ပေးရမယ်ဆိုတော့အနေအထားမျိုးတွေကဒီလိုချိန်ကြီးသူတို့ကအချိန်ကြားနဲ့ဟောအနေထားရောဒါတွေကိုမစဉ်းစားဘူးအဲ့လိုမစဉ်းစားတဲ့ဒီမှာလဲအဘာကိုမစဉ်းစားတာလဲတိုက်ပြီးကဒီရုပ်ောက်ခံတွေလက်ထဲမှာထားတယ်နဲ့တက်ပြီးရောမှာလားတိုက်ပြီးဒုက္ခရောက်သွားမှာလားအဲ့ဒီလိုတွေးပူလို့တာအဲ့ဒီလိုတာမဟုတ်ဘူးအဲ့အဓိကကတော့ဘာလဲဆိုတော့ဒါကျွန်တော်ခြေတိုင်းမှာတော့ဒီစေအာနာရှင်တွေကသံသမုနာပြခဲ့တယ်တိုက်ပြီးရဲ့ညာနှုံးပြီးတော့ဒီအာနာတွေချုပ်ကန်ပြီးတော့မှကိုကျိုးကြီးပွားတွေကိုအကြည့်တယ်ရှာခဲ့တဲ့ဥစ္စာတွေကိုပြန်ပြီးတော့မှအားကျနေသလားအဲ့လိုအားကျနေတဲ့အနေထားအောက်မှာဒီအလေးကပြန်လဲညီရစီရေးလို့တိုက်ပြီးဒီမိုကရေစီဖြစ်ရေးလို့တိုက်ပြီးဖွံ့ဖြိုးတိုးတက်ရေးရေးကိုအဓိကဥစ္စာတွေမစင်းလာနိုင်တဲ့အနေထားအောက်မှာအခုဖြစ်နေတာပါဟိုတစ်ဖက်နဲ့တစ်ဖက်ဖြစ်နေတဲ့သဘောမျိုးမဟုတ်ပါဘူးတိုက်ပြီးရဲ့25ရက်ကနှုံးဆိုတဲ့သဘောမျိုးကလည်းတကယ်တော့တချို့နေရာတွေမှာ25ရက်ကနှုံးမဟုတ်ပါဘူးကျွန်တော်ဒီခိုင်ကိစ္စပြောမယ်ဆိုရင်ဒီခိုင်ကိစ္စကျွန်တော်ဒီလာမိကတော့အသေးစိတ်မှဆိုရင်ဒီခိုင်ကိစ္စဖြစ်သွားတဲ့ကိစ္စအများစုမှာဒါတမရော်ရဲ့ကျောင်းတော်ခံတဲ့အုတ်ချွေးပိုင်းတွေလုံချွေးပိုင်းတွေကအကုန်လုံးကာဝန်ရှိတယ်ဆိုတဲ့သဘောမျိုးပဲခွာသိပါတယ်အဲဒီလူတွေကရေကောက်ထားတဲ့အစိုးရနဲ့ဘာမှသိပြီးတော့မပတ်သက်ပါဘူးအဲ့ဒီသဘောမျိုးအများကြီးတွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ပိုင်းတော့လည်းကျွန်တော်ဆွေးနွေးကြပါတယ်ကျွန်တော်တို့ဟိုတချို့ကိစ္စတွေမှာဒီအရသာဆိုတာအချက်ဆက်အောင်တမင်လောက်တာရရှိရဆိုတော့ဒီ conspiracy theory နဲ့ပတ်သက်ပြီးပြောချဆိုရတဲ့အပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါတယ်ဟိုဒီမကြသေးငါပဲပေါ့လေဒီမန္တလေးတိုင်းဝန်ကြီးချုပ်ဒီဒေါက်တာစွန်မြင့်မောင်ဟိုပြောသွားတာတခုရှိပါတယ်မန္တလေးမြို့မှာဒီဒုစရိုက်မှုတွေပေါ်နေတာဟာတဲ့ဒီလာမယ့်ဂျာပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲမှာအစိုးရကိုသိက္ခာကျအောင်ဖန်တီးတာတွေပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီလိုနောက်ကွယ်ရနေဖြတ်လို့ဖြစ်စီအင်အားစုကြီးအခုကျွန်တော်ခေါ်ခေါ်နေကြတဲ့လက်မဲကြီးတွေလို့ပြောနေတဲ့အန်ဒီရီကတကယ်ပဲရှိနေလားဆရာဦးစီစုအောင်မြင
်ဟုတ်အဲ့ဒီဥစ္စာကျတော့ကျွန်တော်ကအထောက်အထားမရှိတဲ့ခါကျတော့ကျွန်တော်မပြောတတ်ဘူးဒါပေမဲ့ဟိုသီဝီသဘောအရပြောမယ်ဆိုတော့ဟုတ်တယ်အခုချိန်ရဲ့ရခိုင်ဒိဋ္ဌမှာဆိုရင်အဲရခိုင်အရေးကြီးပြောပါတော့အဲဒီဒိဋ္ဌမှာဆိုရင်အဲဒီဆိုရမယ်ပြီးတော့အခုဒီကဘာမိသားစုနဲ့လည်းအဆင်ပြေအောင်နောက်တိုက်ပြီးလည်းကောင်းအောင်တစ်ခုတစ်ခုလုပ်နေရပြီရှိတယ်။ဒါပေမဲ့တချို့သောအင်အားစုတွေကဟိုတစ်ခုဟိုပြည်ရဲ့ထုတ်လိုက်တယ်ဆိုရင်ဆက်ကျင်တဲ့လုပ်တယ်။တစ်ခုပြည်ရဲ့လုပ်ရင်ဆက်ကျင်တဲ့တွေလုပ်တယ်။အဲဒါအများတော့ရှိပါတယ်။ဒီသဘောမျိုးတွေကတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကလို့မန်ဒေးမှာဖြစ်တဲ့ကိစ္စမျိုးတွေလောက်ဒီအဖေးစိတ်ပေါ့နော်။အဲ့လိုဆိုကျွန်တော်တို့ဟိုမသိထားပါဘူး။ကားမနေထားပါဘူး
။ဟုတ်ကဲ့။ဆရာဟိုဆရာအခုတည်းဆိုရသဘောတော့ခင်ဗျာအခုကျွန်တော်တို့ဟိုလက်မဲကြီးလို့ပြောပြနေတဲ့အင်အားစုတွေဆိုတာတကယ်ပဲရှိနေသလားဟိုဒီအင်အားစုတွေဆိုတာဘသူတွေကိုရင်ညွှန်းနေရလဲအဲလို့ဆရာနားလဲလဲဆရာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ဗိုလ်ချုပ်ကြီးနေဝင်ခစ်ကိုတော့ထားလိုက်ပါဟိုနာအဖနဝတ္တခစ်ကစပြီးတော့ပြောရင်ဟာအုပ်ချုပ်နေတဲ့အစိုးရကိုစန့်ကျင်တဲ့အင်အားစုကြီးဟိုဆိုတာအများကြီးရှိပါတယ်ကျွန်တော်တို့အပါဝင်ပေါ့နော်ပြည်တွင်းရောပြည်ပရောကစစ်အစိုးရကိုကြောင်ကြောင်တင်းတင်းနဲ့အဲလူတင်ပြပြီးတော့ကျွန်တော်တို့ကစန့်ကျင်ခဲ့ကြတာအဲပြည်တွင်းစန့်ကျင်တဲ့လူတွေထောင်ထဲရောက်ပြီးကျွန်တော်တို့ကနိုင်ငံတကာလှည့်ပြီးတော့ဟိုစန့်ကျင်ပြီးတော့ထောက်ပြခဲ့တာပေါ့နော်အခုနောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့ အလားအမီမပေါ်တဲ့ဟာဟိုအရင်ဟိုဒီသမ္မတဦးသိန်းစင်အရင်လက်ထက်ကတော့စစ်ထောက်လိုင်းရေးနဲ့မျိုးသားထောက်လိုင်းရေးကနေပြီးတော့အဖွဲ့နာမည်ခံပြီးတော့ဒါဒီမိုကရေစီအရာစုတွေကိုတိုက်ဖြတ်တဲ့ဟာကိုလုပ်ခဲ့ကြတယ်သူကအဖွဲ့လိုက်ဦးသိန်းစင်ဆိုတာလက်ထက်ကစပြီးတော့အခုချိန်ထိကတော့ဘယ်ဖွဲ့ကလုပ်တယ်ဆိုတာပြောဖို့တော်တော်ခက်လာတယ်ခက်တဲ့အတွက်ဒါလက်မဲလို့တင်စားတာလည်းဖြစ်နိုင်တယ်ပေါ့နော်နောက်တစ်ခုကအဲ့ဝင်ကြီးတော်တော်သမီးမောင်ပြောသလိုရုပ်ကပွဲနီးညာရဲ့ပို့ပြီးတော့အဲ့ဒါတွေကကျေလောင်ပြီးတော့ပြင်းထန်လာတယ်ခင်ဗျအဲ့ဒါအာဏာလိုချင်မှုဖြစ်ပါတယ်အာဏာအတွက်ဖြစ်ပါတယ်အဲကျွန်တော်တို့ကလည်းကျွန်တော်တို့ဒီမိုကရေစီအာဏာအတွက်ကျွန်တော်တို့ယူဆခဲ့တာပေါ့နော်အဲ့တော့အဲ့ဒီအာဏာနေရာမှာတော့ကျွန်တော်ခုနပထမမေးခွန်းနဲ့ဆက်ပြောရင်တက်မရော်ဆိုတာတဲ့တက်မရော်ကိုအမိပြုတ်ပြီးတော့နိုင်ငံရေးအာဏာစီးပွားရေးအာဏာအာဏာအကုန်လုံးကိုရကျင်တဲ့အစုကနေပြီးတော့ဟလားအာသဘောတူတူတွေရနေပြီးတော့ညှိုးစုံနဲ့ဆောင်ရွက်နေကြကြိုးပမ်းနေကြတာကိုရမဲကြီးဆိုတာကတော့တကယ်ရှိနေတယ်လို့ကျွန်တော်ကတော့အတိအကျယုံကြည်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီသူကိုလည်းတခုတော့ပြန်မေးချင်ပါတယ်ကျွန်တော်အခုဒီလိုပြောနေတဲ့ပေါ်လေးနောက်ကွယ်ရနေပြီးတော့ဒီလိုဖြစ်လို့ဖြစ်စီလောက်ချင်တဲ့အင်အားစုတွေဆိုတော့ဘသူတွေကိုညှိညွန့်ပြီးတော့ပြောနေကြတာမျိုးလဲနောက်ဒီအနေကတကယ်ပဲစိုးရင်ရတော့လောက်တဲ့အခြေအနေမှာရှိရလို့ပြောလို့ရလားဆရာ။
ကျွန်တော်တို့ဒီအင်ဂျင်ရဲ့ခါကြတော့ဆက်လာကြလို့ပြောသလိုပဲလေအချက်နဲ့အထောက်ထားပုံမှာကျွန်တော်တို့ကဟိုဒီလားပြောလို့ရှိတဲ့ခါကြတော့အချက်နဲ့ထောက်ထားရင်ဟိုမပြောနိုင်ဘူးဒါပေမဲ့ဒီဟာဒီဟာရှုံးရည်ပြန်လာဆိုတဲ့ခါကြတော့အချက်နဲ့ထင်းနေဟိုပြီးခဲ့တဲ့ဖြစ်သွားခြင်းဆိုတဲ့သမရဦးသိန်းစီကျွန်တော်လက်ထက်မှာဖြစ်သွားမှုတဲ့ဘာသာရေးဒီလိုဆန်တဲ့အကြမ်းဖက်မှုတွေဖြစ်တဲ့နောက်ကရဏာတွေလိုမျိုးနောက်အထိကတော့သိရမရှိဘူးလို့ဆိုကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့စာရေးသားပေးဖို့ဆွေးနွေးထားတာတွေကိုလည်းတချို့ဖော်ပြပေးချင်ပါတယ်အရင်ဆုံးတစ်ခုကတော့ဒီအဲပြည်တော်စုကမော်တာတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
NLD ပါတီဦးဆောင်တဲ့ရသားဆိုးရလက်ထက်မှာအဓိကတွေးကြံရတဲ့စိန်ခေါ်ချက်ကတော့နိုင်ငံဝန်ထမ်းတွေဖြစ်ကြတဲ့တက်မတော်ခေါင်းဆောင်တွေဆိုးရအုပ်ချုပ်မှုအောက်အကြောက်တရားကင်းကင်းအာဃာတကင်းကင်းဂုံတိတ်ခါရှိရှိအမှုထမ်းရနိုင်ဖို့ဆွေးနွေးညီနိုင်ရေးပဲဖြစ်ပါတယ်တမရကောင်းဆောင်တွေကသာအစိုးရအုပ်ချုပ်မှုအောက်ရောက်သွားကြပြီဆိုရင်မျိုးသားပြန်လည်တင့်မြတ်ရေးဖြည်ရင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့တရားဥပဒေစိုးမိုးရေးအစရှိတဲ့ပြဿနာရပ်တွေအားလုံးကိုပုံမထိတိမိမိဆောင်ရွက်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးတိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးကိုလည်းအထောက်အကူမပြုစစ်မှန်တဲ့ဓမ္မတရားတော်တွေကိုပါပျက်စီးစေပြီးလူအတိုင်းအတိုင်းတစ်ခုလုံးကိုပါအကြောက်တရားနဲ့အမုန်းတရားတွေလုံးစုံနေတဲ့မြက်ကမ်းမျိုးချစ်အန္တရာယ်တွေကလည်းခင်းဝေးသွားနိုင်ပါတယ်။ဒါပြင်စစ်တပ်ကအစိုးရအောက်ရောက်သွားတဲ့အတွက်ဒီကောင်းဆောင်လေးနဲ့အစိုးရဘော်မြင်နေတဲ့နိုင်ငံတကာအမြင်တွေဟာယုံကြည်မှုအပြည့်နဲ့ပြောင်းလဲသွားနိုင်ပြီးတော့စီးပွားရေးနိုင်ငံရေးနဲ့ပြည်တွင်းငြိမ်းချမ်းရေးမှာဒီရခိုင်ပြည်ထောင်အစုံအင်းနဲ့အားနဲ့အပြည့်သဘောဆောင်ပူးပေါင်းဆောင်ရွက်လာနိုင်မယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံတကာဖိအားတွေကိုဦးဆောင်ဖြေရှင်းနေရတဲ့အစိုးရအတွက်ပုံမအားရှိသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါ။ကျွန်တော်ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့မှတ်ချက်တချို့လည်းရှိနေပါသေးတယ်။မဆုမမဲဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဘိုးဘိုးဇော်ဆိုတဲ့အကောင်ကတော့တဲ့ပဲပြောရရင်တော့အာဏာပြန်လိုချင်တဲ့လူတစုပေါ့ဗျာတဲ့မြန်မာနိုင်ငံမှာတမိုင်းရှိတယ်ပြည်တွင်းမှာနိုင်ငံရေးမကောင်းဘူးဆိုရင်ပြည်သူကိုအာယုံပြောင်းအောင်လို့လူမျိုးရေးဘာသာရေးဘက်ကိုမျှဝူလှည့်ပေးတာထုံးစံလို့ဖြစ်နေပါပြီတဲ့ Notebook ကဆိုတဲ့အကောင်ကတော့မင်္ဂလာပါ VOA ရေးတဲ့ပရိပခသို့မဟုတ်ပြည်ထနာပေါ်ပေါက်ချင်းဆိုတာကတော့မိမိအလုပ်ပေါ်မိမိယုံကြည်မှုမရှိလို့ပါပဲတဲ့ဘာလို့လဲဆိုတော့ကိုကကောင်းတဲ့လုပ်လို့ရင်ကောင်းတာရမယ်မကောင်းတာကိုလုပ်ရင်မကောင်းတာရမယ်ဒါကိုအသက်နဲ့လဲပြီးတော့ယုံကြည်ရမယ်တဲ့တယောက်ကိုတယောက်ယုံကြည်တယ်ဆိုရင်ပြည်ထနာမပေါ်ပါဘူးတဲ့အမေရိကန်မြန်မာနိုင်ငံတစ်ခုလုံးယုံကြည်ရင်လည်းတနိုင်ငံလုံးမှာပြည်ထနာမပေါ်ပါဘူးတဲ့အမေရိကန်ကယုံကြည်ရင်လည်းဒါကပြည်ထနာမပေါ်ပါဘူးတဲ့ဒါကြောင့်ကိုလုပ်တဲ့အလုပ်ပေါ်ယုံကြည်မှုရှိအောင်အရင်ဆုံးတည်ဆောက်ရပါလိမ့်မယ်တဲ့ဒါနဲ့ပတ်သက်ပြီးယုံကြည်မှုများများတည်ဆောက်လို့ရတဲ့အချိန်အနေငယ်တိဆောက်လို့ရတဲ့အချိန်တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုပြီးရှိပါတယ်တဲ့တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုရင်တော့ကဘာစစ်ဖြစ်တဲ့နေပေါ်ဗျာတဲ့
ဟုတ်ကဲ့မဆုမဖပြပြပေးပါချေစုပါဆိုတော့ကျွန်တော်နောက်တစ်ပိုင်းအောင်လဲဟိုကျွန်တော်ပင်နယ်ဆွေးနွေးရဲ့ပုံကိုယ်ကိုဆွေးနွေးစေချင်ပါတယ်ဟိုတစ်ခုရှိတာကျွန်တော်ဒီအစိုးရအနေနဲ့ဒီတက်မတော်နဲ့ယုံကြည်မှုတိဆောက်ရေးတင်းမြတ်ရေးဆွေးနွေးတယ်လို့ပဲပေါ့လေတိုင်းသားလက်နက်ကင်အင်အားစုတွေနဲ့တင်းမြတ်အောင်ကြိုးစားနေတဲ့အပိုင်းတွေလည်းရှိနေပါတယ်ဆိုတော့ဒီအပိုင်းမှာရောတချို့ကဝေဖန်တာမျိုးတွေရှိပါတယ်ဒီတရသားအစိုးရအနေနဲ့စစ်တပ်နဲ့ဒီတင်းမြတ်အောင်လုံရင်းလုံရင်းနဲ့ဒီမဟာမိတ်တွေပဲဖြစ်ဖြစ်ဒီတိုင်းသားအင်အားစုတွေနဲ့ပဲဖြစ်ဖြစ်ကင်းကွာရယ်ဆိုပြီးတော့ဝေဖန်တဲ့မျိုးတွေလည်းကျွန်တော်ကြားရတာပဲရှိပါတယ်ဆိုတော့ဒီ NLD ရတာအစိုးရအနေနဲ့ပေါ့လေတိုင်းရင်းသားတွေနဲ့ရင်ချွေမှုတိစောက်တဲ့အပိုင်းမှာရောဘယ်လောက်ထိခီးပေါက်တယ်လို့များပြောနိုင်မလဲဆရာဦးစီသူဆွေးနွေးပြပါခင်ဗျာ
အဲဒီဥစ္စာကဟိုနှစ်ပိုင်းရှိတယ်တစ်ပိုင်းကတော့ NLD အစိုးရလို့ခုနကတော့ပြောလိုက်ပြီးဆိုရင် NLD အစိုးရအနေနဲ့ ဒီပေါ်မှာရှိတဲ့တရားဝင်တိုင်းနာနိုင်ငံရေးပါတီနဲ့ဆက်ဆံရေးတပိုင်းရှိတယ်။နောက်တစ်ခုလည်းအစိုးရဖြစ်ပြီးသွားတဲ့အခါကျတော့လက်ရှိတော့လည်းညီညာရေးဖြစ်စင်ပေါ့။တော့တွေကလက်နက်ကိုင်တိုင်းနာတွေနဲ့ဆက်ဆံရေးဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။အဲ့တော့မြို့ပေါ်ကလက်နက်ကိုင်မြို့ပေါ်ကတိုင်းနာပါတီနဲ့ဆက်ဆံရေးအပိုင်းမှာဆိုရင်တော့အခုအားလုံးသိကြည့်တဲ့အတိုင်းပါပဲ။ ချင်းညို့မျိုးတွေဘုရားဒီနားလည်းမှုတွေတွေမရတာကတော့ကျွန်တော်တို့ဒါပြည်ပေါက်တွေ့ထရတယ်အဲဒီအပတ်သက်ရင်တော့တိုင်းပြည်ကိုယ်တိုင်ကအားမလို့အားမရဖြစ်တယ်အတုကိုယ်တိုင်ကလက်ရောအလျှော့ပြီးကြတယ်ဗျာဒီအများကြီးနဲ့အဲဒီဘူးဆက်ဆံနေရတယ်အဲ့တပိုင်းဒါဒုတိယပိုင်းကြည့်ရတဲ့အခါကျတော့ဘုရားကတော့ပြောသလိုအဲ့ဒါလက်နက်ကိုင်တွေနဲ့ဆက်ဆံရေးမှာဘယ်လိုများဖြစ်နေသလဲပေါ့တကယ်တော့အခုရှိတိုင်းပြည်လက်နက်ကိုင်တွေနဲ့ရေးရေးကြည့်လို့တကယ်ပြန်ပြီးတော့ကြီးလိုက်တဲ့အခါကျရင်အဲဒီဆက်အတက်လာတယ်ဟုတ်တယ်ရေရေရေအဲဆင်းလေးရဲ့ဒီဘက်ကအဖွဲ့တွေပေါ့ MPC တို့ကအဲ့ဒါဒီဖုန်းရတာဒီဘက်ကထုတ်တယ်ထုတ်တယ်ဆိုပေမဲ့အဲ့ဒီရဲ့တာဝန်ရှိတဲ့လူတွေကအဲ့ဒီဘက်မှာမပါတော့ဖြစ်သွားတယ်အခုနောက်ပိုင်းမှာအဲ့ဒါအဲ့ဒီအဖွဲ့ထဲမှာဒီနေ့လုံးတဲ့လူတွေမရှိလို့လားအဲ့ဒီအဖွဲ့ကြီးကိုယ်တိုင်ပါကအရေးချင်းမရှိလို့လားဒါတွေတော့ကျွန်တော်တို့တော့မပြောတတ်ဘူးပေါ့လက်ရှိအနေအထားကိုကြည့်လိုက်တဲ့ဆိုရင်တော့လက်နက်ကိုင်တိုင်းသားတွေနဲ့ဘုံဘုံတတ်မတော်ဟိုကောင်းတော့ဟောင်းနေပေါ့ဒီလူတွေကကြည့်နိုင်ရတာမရှိဘူး MD ရဲ့အခန့်ကလာပျောက်နေလို့တော့ကျွန်တော်တို့ပြောလို့ရတယ်ဒီလိုခြေမျိုးလောက်ဆက်ကြည့်နေရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးထင်းဆွေသဘောတော့ခင်ဗျာအခုဒီ NLD အရသာအစိုးရအနေနဲ့ပေါ့လေဒီနိုင်ငံရေးဟိုတိုင်းရင်းသားနိုင်ငံရေးပါတီတွေဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ယုံကြည်မှုတည်ဆောက်ရေးတင့်မြတ်ရေးအပိုင်းတွေမှာဘလောက်ထိခီးပေါက်တယ်လို့ညာသုံးသပ်လို့ရမလဲဆရာ
အာကျွန်တော်တို့သွားရခီးတော့လူတွေရဲ့အစ်စ်ပါပဲရှိတယ်လို့ကျွန်တော်တော့မြင်တယ်ခင်ဗျာအာအကြောင်းကျွန်တော်လည်းလက်ချက်ပြနေတယ်ခင်ဗျာသမားကြီးချက်တာတော့ကျွန်တော်ထောက်လို့ဦးတည်ရတော့ပဲမဟုတ်ပိုင်းပါ NLD ပါတီကိုသူတည်တော့အောင်စမ်းစီဒီရဲ့ဥပဒေကိုတဲရလည်းလက်ချက်ပေါ်ရှိရှိတင်ရအခုတခါ690မှာရေပောက်ခံတဲ့တဲရလားပါတီအကုန်ကအာပုံဩပြီးတော့ထောက်ခံမှုတွေရှိခဲ့တော့အဲ့ဒီအချိန်မှာတဲရလားဒီနေ့ဒီကနေ့ကအတော်ကိုအကောင်းဆုံးအချိန်ပေါ့နော်။ဒါပေမဲ့တော့အောင်ဆန်းစုကြည်နဲ့အဲ့ဒီအစိုးရဖြစ်လာတဲ့အခါမှာဒီတိုင်းရင်းသားတွေကိစ္စညီညာရေးကိစ္စကိုကင်တွယ်တာကအရင်လုံးဆက်လုံနေတဲ့ဦးသိန်းစင်အစိုးရလက်ထက်ကဟာဒီတော်တော်များများကိုယူပြီးဆက်လုံတဲ့သဘောရှိတယ်ခင်ဗျာ။အသက်ဆန်းနဲ့ဟိုထွန်းပြီးနီလန်းနဲ့လုံနီလန်းတက်နဲ့လုံတာမဟုတ်တဲ့အတွက်အရင်လုံးထားတာတွေကအကျိုးဆက်တွေပါသူကဟိုခံရတဲ့သဘောရှိတယ်ဒါပထမတစ်ပိုင်းဒုတိယတစ်ပိုင်းကတော့တိုင်းသားအင်အားစုလို့ပြောတဲ့နေရာမှာအကြီးကတော့တိုင်းသားလက်နက်ကိုင်ကြီးပဲဖြစ်တယ်ခင်ဗျဖြစ်တော့ကအဲ့ဒီဟာမှာလက်နက်ကိုင်ကိစ္စဆိုတော့တက်မတော်အစိုးရတက်မတော်နဲ့ပူဆိုင်တော့ NLD ကအစိုးရဖြစ်နေတယ်အဲ့တော့အဲ့ဒီအခက်ခဲကလည်းအဲဒီစုံကြရပေါ့နော်ဟိုရှိသွားရေးပါအဲ့ဒီဆိုရနေတဲ့ခက်ခက်ရှိတယ်ခင်ဗျာအဲ့တော့လက်နက်ကင်အဲပရိပက္ခတွေလက်နက်ကင်အဲနဲ့ပတ်သက်တဲ့အဆုံးဖြတ်တွေမှာအဲ့ဒီကဘာမှမလုပ်နိုင်တဲ့အခြေအနေရှိတော့ပါအာကျွန်တော်အဲ့ဒီနှစ်ချက်ကြောင့်မလို့ရှိသွားတာတော်တော်ကိုခက်သေးတယ်ကျွန်တော်တို့သွားစရာတွေအများကြီးလိုသေးတယ်လို့ပဲဟိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရိုင်းဆွေးနွေးနေတဲ့ဒီကိုစလိုက်ဖွေကုန်းနဲ့လေလိုင်းပေါ်မှာရှိနေပါသေးတယ်ကိုစလိုက်ဖွေကုန်းကိုရိုင်းကလည်းတန်းအသားဖြစ်တော့ဒီကိစ္စနဲ့ပတ်သက်လို့ဟိုဆွေးနွေးကြတာရှိမယ်ထင်ပါတယ
်ဟုတ်ကဲ့ဟောဒီ check-in ကိုကျွန်တော်တို့ကတော့ check-in စကားကိုတို့ကတော့ဆွေးနွေးပြီးတော့ဒီမှာတကယ်တော့ထားကြတော့ LED ရဆိုတာကတိုင်းမိုင်းနေကြတယ်ဒီရုပ်ကိုပစ်ပြီးတယ်နောက်တော့လည်းမှမထိုးသေးတဲ့ဒီမြောက်ပိုင်းမှာရိကိုလည်းပစ်ပြီးတယ်စက်မလို့ကို very consolation ညညလေးပြီးတော့မှကျွန်တော်တို့ကတမ်ဘရိုနဲ့ကျွန်တော်တို့ကျမှာဒီ consolation လုပ်တာနေရဲဆိုပြီးမှဝေဖန်တာတွေကအများကြီးကြည့်ကြအောင်လို့ထည့်တာကျွန်တော်တွေ့ရတယ်ကျွန်တော်ကိုယ်တိုင်ကလည်း NAB ကတမ်ဘရိုကိုပဲအသာပေးပြီးတော့မှလက်နေကင်ဒီကိုဟိုဗါလဲနောက်အောင်ချန်ထားတလားလို့ဟိုတိုင်းပြောနေတယ်လို့မြင်တယ
်ဟုတ်ကဲ့ပါကိုစိုင်းခွေကိုဆွေးနွေးရကျေးဇူးပါဆိုတော့ဟိုဆရာဦးစီသူအောင်မျိုးကျွန်တော်ဒီအစီအစဉ်ဆုံးသက်ခံဒီမှာမေးချင်တာတစ်ခုကတော့ဆရာဆော့ဆော့လည်းပြောတာပါတာရှိပါတယ်အထူးသဖြင့်ကတော့ဒီတက်မလို့ဘက်ကအရသာအစိုးရကိုပူပေါင်းဖို့ပြီးပြီးလိုအပ်နေတယ်ဆိုတော့ဒီလိုပေါ့လေတက်ဘက်ကရေယုံကြီးကြီးပူပေါင်းလာဖို့အတွက်ကရောအစိုးရဘက်ကလုံတင်တာမျိုးလုံနိုင်တာမျိုးတွေရောရှင်းဘာတွေများရှိနိုင်မလဲဆရာ
ဟုတ်ကဲ့တက်ဒီအခုလောလောဆယ်အချိန်လေးဆိုရင်ခါလာတစ်ခုဆိုရင်တက်မလို့ဘက်ကဟိုမြင်းသာတင်ချာဟိုမြင်းသာတင်ချာရှိနေပါပြီအပြည့်လို့လဲဆိုတော့စုံစမ်းစုကြည်အပါဝင် NLD ခေါင်းဆောင်တွေရောအကုန်လုံးကဟိုးရင်စစ်တော်ကဟိုပြောခဲ့သလိုပေါ့နော် ဟိုဒီမိုကရေးစီရရသွားရင်တမရောဆိုလို့တကယ်လို့လုပ်မယ်ညာကဲလို့လုပ်မယ်ဘာညာဆိုရောဥစ္စာကြီးကဒါစိတ်ချနိုင်ကြအကြောင်းဘာမှမရှိပါဘူးဒီမှာဒီရေကောက်ခံအစိုးရဆိုတဲ့ဥစ္စာကသူတန်းကြီးကိုကောက်ဖို့ပဲတမရောဆိုလဲကမ္ဘာနယ်မှာကုန်သိက္ခာမြင့်ဖို့ပဲဒါရီကရှိနေပြီးသားလားအဲ့ဒီဥစ္စာကိုတကယ်ကိုယူကြည့်လို့လောကလောအနေကတော့တမရောကောက်ဆောင်နေတာဒီတန်းကြီးကိုတကယ်ပဲဟိုခေတ်ဥစ္
ပြည်သူလူကရေပောက်တင်ပြောက်ထားတဲ့အစိုးရပြီးတော့မှပြည်သူလူနဲ့ရေကြီးနဲ့ပူးပေါင်းပြီးတော့မှဟိုလုပ်ကြံသွားဖို့အဲ့ဒီအတွင်းမြေကိုပဲဖောင်းလေးဖို့လိုနေတယ်လို့ထင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီသောအမြင့်မြန်မာရေးကက်ကက်ဒေါက်တာတင့်ဆွေကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားဖြစ်ဖို့သူတွေနဲ့ဆက်လက်ရှင်နေအားလုံးကိုလည်းထူးပဲကျ
ကိုအောင်လင်းဦးစီစဉ်တက်ဆက်တဲ့စနေဓာတ်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကနေဓာတ်ရိုက်လီလိုင်းအစီအစဉ်တွေကိုတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်စနေညပိုင်း9နာရီမှတစ်ကြိမ်အင်္ဂါညပိုင်း9နာရီမှတစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOE American တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 11115လိုင်းဒိုမီတာ24 kHz 11213တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ UAE မြန်မာပိုင်းကစနေနေ့မနေ့ခင်းအစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကြားရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းလူဆောင်ကျွန်းကိုမန်ကွတ်စူပါတိုင်ဖုန်းမုန်တိုင်းကြီးစနေနေ့အာရုံမတိုက်ခင်မှာဝင်တိုက်တာကြောင့်လူ16ဦးထဲမှာနေသေဆုံးပြီးမိုးအပြင်းထန်ရွာပြီးတော့မြေပြိုကျတာတွေရှိတယ်လို့လူနေအိမ်အများပြားပျက်စီးသွားပါတယ်စူပါတိုင်ဖုန်းမုန်တိုင်းအဆင့်ကနေတိုင်ဖုန်းမုန်တိုင်းအဆင့်ကိုရှော့ချထားလိုက်ပြီးဖြစ်ပေမဲ့လည်းမုန်တိုင်းဟာအားပြင်းနေစေဖြစ်ပြီးလူရေ၅သန်းကျော်မုန်တိုင်းဘေးတင့်မဲ့အရင်ဆိုင်နေရတာပါမုန်တိုင်းဟာအခုဆိုရင်ဟောင်ကောင်ကျွန်းနဲ့တရုတ်တောင်ပိုင်းဒေသတွေဘက်ကိုဦးတည်ကြီးလူကြီးလျားသွားနေပြီးတရုတ်နိုင်ငံကွမ်တောင်းပြည်နယ်ဟာလည်းမုန်တိုင်းလမ်းကြောင်းအတွက်မှကျနေပါတယ်မြန်မာနိုင်ငံမှာတော့တချို့ဒေသတွေမှာမိုးရွာမဲ့အရေးပဲရှိပါတယ်အမေရိကန်ရှစ်တောင်ပိုင်းချမ်းဒေသမှာတော့ Florence Hurricane မုန်တိုင်းကြောင့်အင်ဂျင်နဲ့စီးပွားရေးလုပ်ငန်းပေါင်းတသန်းလောက်လျှက်စင်ပြီးတက်တောက်ပြီးဒေသခံတွေလည်းဘေးလွတ်ရာကိုရွှေ့ပြောင်းနေကြရပါတယ်ဒီမုန်တိုင်းကြောင့်မိုးအပြင်းထန်ရွာပြီးတောင်နှင်းမြောက်ကရိုလနာပြည်နယ်တွေမှာရေကြီးပြီးတော့အပြည့်အစည်းတွေလည်းရှိတယ်လို့အမျိုးသားဟာရီကိန်းမိုးလေဝသဌာနကပြောပါတယ်။ဒါအပြင်မြောက်ကာရိုလိုင်းနားပြည်နယ်အရှေ့တောင်ပိုင်းနဲ့တောင်ကာရိုလိုင်းနားပြည်နယ်အရှေ့မြောက်ပိုင်းတို့မှာစနေနေ့ကတော်နေဒိုလေဆင်နှာမောင်းကြီးတွေဖြစ်ပေါ်တယ်လို့လည်းခန့်မှန်းပါတယ်။မုန်တိုင်းတိုက်ခိုက်မှုကြောင့်ဖြစ်ပေါ်လာတဲ့အခြေအနေကိုကင်တွယ်ဖြေရှင်းဖို့လုပ်နိုင်တဲ့များအရှေ့မြင့်လို့ဖို့သမ္မတထရမ်ကပြောထားပါတယ်။တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေကြောင့်နောက်28ခုနှစ်တွင်တတိယကြိမ်ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ18ရက်အင်္ဂါနေ့ကျရင်ပျုံယမ်းမြို့တော်မှာကျင်းပမှာဖြစ်ပါတယ်။ဒီကရဧပြီလနောက်ပိုင်းမှာကိုရီးယားနိုင်ငံသားနှစ်ပေါင်းများစွာတင်ပထမဆုံးထိပ်သီးအစည်းအဝေးကိုနှစ်နိုင်ငံနယ်ဆက်စစ်မဲ့ဆောင်မှရှိတဲ့ပန်မုံကျုံကြီးရွာမှာကျင်းပပြီးမေလမှာရေးပေါ်ထိပ်သီးအစည်းအဝေးတစ်ခုထပ်လုပ်ပြီးတဲ့နောက်အခုတခါတော့ပြောင်းရမ်းမျိုးမှလုပ်မှာဖြစ်ပါတယ်။ဘင်္ဂလားပင်လယ်ော်နိုင်ငံများနီးပညာနဲ့စီးပွားရေးဆိုင်ရာကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးဘင်းစတိတ်ဖွဲ့ဝင်နိုင်ငံတွေကတပ်ဖွဲ့တွေပါဝင်တဲ့ပထမဆုံးကျင်းပူးတွဲစီးရေးလေ့ကျင့်မှုကိုအိန္ဒိယနိုင်ငံမဟာရာစထရာပြည်နယ်ပူနေမြို့မှာစက်တင်ဘာလ17ရက်နေ့ကစပြီးတော့ပြုလုပ်နေပါတယ်။မြန်မာနိုင်ငံဟာလည်းဘင်းစတိတ်ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မဟာဒီယာကလာမယ့်နှစ်အတွင်းရင်းနှုံးကစီစဉ်ထားတဲ့အတိုင်းသူ့ကိုဝန်ကြီးချုပ်ရာထူးလွှဲပြောင်းပေးလိမ့်မယ်ဆိုတာတန်ညာမရှိတဲ့အကြောင်းအန်နဝါအီဗရာဟိမ်ကပြောပါလေ။အာဆရလောကစီးပွားရေးခေါင်းဆောင်တွေနဲ့ပညာရှင်တွေတက်ရောက်တဲ့စင်ကာပူထိပ်သီးညီလာခံညီပတ်မှာအန်နဝါကဗရင်နောက်တွေကိုအဲ့လိုပြောသွားတာပါခင်ဗျာ
။ထိတက်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါလေခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကို Dynamometer 16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကတော်တာချီမန်းနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားများအားလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးဦးပါ။
This program has come to you from the Voice of America, Washington.